Welcome to the Voice of America in Burmese.
Mingla menakhe ma shi. VOA American tan ye 2015 ku ne December la 9 ye buru ne mne phat season dwe ko line do meter 24 30 ne 40 ro ga ni sa tin thau lin pe ni ba bi shin. ကျမခွန်ယူပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မော်ပါရှင်။အမေရိကန်နိုင်ငံတွေကိုမွတ်စလင်တွေလာရောက်ခွင့်လုံးဝပိတ်ပင်သင့်တယ်လို့ဒေါ်နယ်ထရမ့်ကပြောကြားခဲ့တဲ့အပေါ်ကမ္ဘာတဝန်းဝေဖန်မှုတွေခန်းနေရပါတယ်။မြန်မာနိုင်ငံရဲ့ပထမဆုံးအစုရှယ်ယာဈေးကွက် Yangon Stock Exchange ကိုဒီကနေ့မှဖွင့်လှစ်ဖို့ရှိပါတယ်။ဒီလိုသတင်းတွေကိုတော့ကိုညွန်ဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
အခုမနက်ခင်းအတွက်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်မှုချုံးမွေ့စည်းရေး GL20 လို့ခေါ်တဲ့အထွေထွေလိုင်စင်အမှတ်20ကိုတန်ခတ်မှုကို6လသက်တမ်းဖြည့်လျှော့ပေးလိုက်တာနဲ့ပတ်သက်လို့
Calibrated sanctions remain in place, including a ban on investment with the military, a ban on all transactions with special...
American နိုင်ငံသားရဲ့ဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူဒီဖြစ်လျှော့မှုပေါ်တုံ့ပြန်ချက်တချို့ကိုလည်းထုတ်လွှင့်ပေးသွားမှာပါ။ရခိုင်ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ဦးဆောင်ရေးအစိုးရအသစ်နဲ့ဘလူပူပေါင်းဆောင်ရွက်ဖို့အတွက်ဒီရခိုင်မျိုးသားပါတီကကော်မတီတရက်ကိုဖွဲ့စည်းလိုက်တာပြည်သူ့လွှတ်တော်ကအစည်းအဝေးမှာတရားရေးမှန်တိုင်ဟာအကြမ်းလိုက်စားမှုအများဆုံးဖြစ်နေတဲ့နေရာလို့ပြောလိုက်တာဒါကတာယာဝတီကျင်းထောင်ကကျောင်းသားတွေကျမကြီးအခြေအနေလိုအပ်ချက်အရရန်ကုန်စစ်ဆေးရုံကြီးကိုရွှေ့ပြောင်းပေးခဲ့တာစတဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။ American ပြည်ထောင်စုမှာ Republican Party ဘက်ကသမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေသူ Donald Trump ကအမေရိကန်နိုင်ငံတွေကိုမွတ်စလင်တွေလာရောက်ခွင့်လုံးဝပိတ်ပင်သင့်တယ်လို့ပြောကြားခဲ့တဲ့အပေါ်ကမ္ဘာတဝန်းဝေဖန်မှုတွေခန်းနေရပါတယ်။နောင်ဖြစ်လာနိုင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုသဘောပေါက်အောင်မလုပ်သေးရမွတ်စလင်တွေကိုနိုင်ငံထဲလာခွင့်လုံးဝပိတ်ပင်သင့်တယ်လို့ Republican Party ဘက်မှထောက်ခံမှုအများဆုံးရနေတဲ့ Donald Trump ကပြောကြားခဲ့တာပါ။ဒီလိုမျိုးပြောကြားခဲ့တာဟာဆိုးကျိုးဖြစ်စေတဲ့စော်ကားပြောဆိုမှုဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူ George Arness ကအင်္ဂါနေ့ကတုံ့ပြန်ခဲ့ပါတယ်။သူပြောတဲ့အတိုင်းသာလက်တွေ့အကောင့်ထဲဖော်မယ်ဆိုရင်ဒါဟာအမေရိကန်ဖွဲ့စည်းပုံကိုချိုးဖောက်ရရောက်နေတဲ့အတွက်အမေရိကန်သမ္မတဖြစ်ခွင့်မရှိဘူးလို့အင်ဂျီရောပြောခွင့်ရသူကပြောခဲ့ပါတယ်။ Pentagon စစ်ဌာနချုပ်ကလည်းအဲ့ဒီလိုမျိုးပြောဆိုမှုကအမေရိကန်အမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဆိုခဲ့ပါတယ်
။ Anything that creates tensions and creates the notion that the United States is at odds with
American ပြည်ထောင်စုဟာအစ္စလမ်ဘာသာနဲ့မွတ်စလင်တွေအပေါ်စစ်ပွဲဆင်နွှဲနေတယ်ဆိုတဲ့အမြင်မျိုးရောက်အောင်နဲ့တင်းမာမှုတွေဖြစ်အောင်ပြောကြားမှုမှန်သမျှဟာ IS အသွေးကြွတွေကိုနှိမ်နှင်းနိုင်ဖို့လုပ်နေတဲ့ American ရဲ့အာထုံးမှုကိုထိခိုက်စေပြီးတော့ American တံပိုးနဲ့ဆန့်ကျင်နေတယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရသူ Peter Cook ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ IS တွေကိုနှိမ်နှင်းနိုင်ဖို့အတွက် American အနေနဲ့ Muslim နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတာကိုလည်းသူကထည့်ပြီးတော့ပြောသွားပါတယ်Donald Trump ရဲ့အစီအစဉ်ဟာသဘောထားကွဲပြားစေတဲ့အကျိုးမရှိတဲ့အပြင်မှားယွင်းနေတယ်လို့ Britain ဝန်ကြီးချုပ် David Cameron ကလည်းပြောကြားခဲ့ပါတယ်။အခုလိုမျိုးအမုန်းပွားပြောကြားမှုတွေကိုမဲဆွဲတဲ့နေရာမှာတုံးတာဟာဒုက္ခတဲ့နေရာချထားရေးအရေးကြီးတဲ့အစီအစဉ်အပေါ်မှာထိခိုက်နိုင်တယ်လို့ Syria လူမျိုးတွေအပါအဝင်ဒုက္ခတဲ့တွေ American မှာနေရာချထားရေးအတွက်ဆောင်ရွက်နေတဲ့ကုလသမဂ္ဂ Agency ပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေဝင်လာတာကိုတားမြစ်ဖို့ဆိုတဲ့အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဒေါ်နယ်ထရမ့်ရဲ့အဆိုပြုချက်ပေါ်အမေရိကန်မဟုတ်တဲ့ကမ္ဘာတစ်လွှားကမွတ်စလင်တွေကပြစ်တင်ကန့်ကွက်လိုက်ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကပြစ်ခတ်မှုအပြီးဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုတဲ့မွတ်စလင်တွေကိုလုံးဝပေးမဝင်ဖို့နဲ့ဝင်ခွင့်ပိတ်ပင်ဖို့ပြောကြားလိုက်တာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့စတန့်ထွင်မှုဟာအမေရိကန်ပြည်သူတွေကိုကိုစားမပြုဘူးဆိုတာသူတို့သိကြောင်းကမ္ဘာတစ်လွှားမှာရှိတဲ့မွတ်စလင်တွေကအင်္ဂါနေ့မှာတုံ့ပြန်ခဲ့ကြပေမဲ့တချို့သောမွတ်စလင်တွေကတော့ဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့စိုးရိမ်ပူပန်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒေါ်နယ်ထရမ့်ရဲ့မှတ်ချက်စကားကြောင့်နောက်နိုင်ငံတွေနဲ့အစ္စလာမ်နိုင်ငံတွေကြားဆက်ဆံရေးရှုပ်ထွေးလာမှာကိုစိုးရိမ်နေပါတယ်။ဒေါ်နယ်ထရမ့်ရဲ့စကားဟာအမေရိကန်အတွေးအခေါ်စံတန်ဘိုးတွေနဲ့ကန့်ညီမှုမရှိပဲစိုးရိမ်မှုတွေကိုသာဖြစ်စေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတူက VOA ဘင်္ဂလီထနာကိုပြောပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးအင်ဒိုနီးရှားနိုင်ငံမှာတော့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူနာဆာကအခြားနိုင်ငံတစ်ခုကရွေးကောက်ပွဲမဲဆွယ်ကိစ္စကိုမပြောလို့ပေမဲ့အကြမ်းဖက်ဝါဒတက်ဖြတ်ရေးမှာအင်ဒိုနီးရှားရဲ့ရည်တည်ချက်အခိုင်အမာရှိနေတယ်ဆိုတာကိုပြောသွားပါတယ်။ဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုဟာအမုန်းတရားနဲ့အကြမ်းဖက်မှုတွေကိုသာလှုံ့ဆော်ပေးရာရောက်နေတယ်လို့ပါကစ္စတန်နိုင်ငံဥလမာမွတ်စလင်ကောင်စီရဲ့ဥက္ကဋ္ဌကပြောပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအီရန်နိုင်ငံကချိုးဖောက်ပြီးတော့ပြီးခဲ့တဲ့လတုန်းကပယ်ထိန်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကမှတ်မှန်သုံးသပ်နေပါတယ်။ဒီသတင်းတွေအပေါ်အမေရိကန်ကအလေးနက်ထားသုံးသပ်နေပြီးတော့မှန်ခဲ့မယ်ဆိုရင်တင့်တော်တဲ့အရေးယူမှုတွေလှုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါကပြောကြားခဲ့ပါတယ်။နိုဝင်ဘာလ22ရက်နေ့တုန်းကဒုံးကျည်စမ်းသပ်ပြစ်လွတ်မှုဖြစ်ခဲ့တာဖြစ်ပြီးတော့အီရန်ပိုင်နယ်ဘက်ကနေဒုံးကျည်ပြစ်လိုက်တာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုမျိုးအီရန်နိုင်ငံကဒီဒုံးကျည်ပြစ်လွတ်မှုတွေမလုံနိုင်အောင်တားဆီးနိုင်ဖို့အတွက်အမေရိကန်ကတန်တိတ်ထန်ချထားတယ်လို့တပ်မတ်ကြီးပါဝါကပြောပါတယ်။ပယ်ထိန်တဲ့ဒုံးကျည်ရန်ကိုကာကွယ်နိုင်ဖို့အမေရိကန်အစိုးရကနှစ်နိုင်ငံကြားရောဒေသရင်းမှာပါကင်တွယ်နိုင်မဲ့တခြားနည်းလမ်းတွေရှိပါတယ်လို့လည်းမစ်ပါဝါကပြောကြားခဲ့ပါတယ်။ပါကစ္စတန်ရဲ့နယ်စပ်ချဘဟာစိတ်ကမ်းမြို့ကနေဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တာလို့ထောင်လိုင်းရဲ့အတိုင်းဝိုင်းကိုကိုးကားပြီးတော့ Fox သတင်းဌာနကထုတ်ပြန်ပါတယ်။နျူကလ িয়ার လက်နက်ပြစ်လွတ်ဖို့ရည်ရွယ်တဲ့ပယ်ထိန်တဲ့ဒုံးကျည်ပြစ်လွတ်မှုတွေကို၈နှစ်ကြာရပ်ထားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂကအခုနှစ်အတွင်းမှာပဲချခဲ့ပါတယ်။အလားတူ2010ဆုံးဖြတ်ချက်အောက်မှာဒီပယ်ထိန်တဲ့ဒုံးကျည်အီရန်စမ်းသပ်ပြစ်လွတ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ IS သွေးကြောတွေကိုမြေလဲပင်လယ်မှာရှိတဲ့ရုရှားရင်ငုတ်သင်းမောကတဆင့်ဒုံးကျည်နဲ့ပြစ်လွတ်တိုက်ခိုက်တာဟာပထမအဦးဆုံးအကြိမ်ဖြစ်တယ်လို့ရုရှားနိုင်ငံကပြောကြားလိုက်ပါတယ် IS သွေးကြောတွေထိန်းချုပ်ထားတဲ့ရကာမြို့နာကစခန်းတစ်ခုကို Cruise ဒုံးကျည်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂွီးကသမ္မတဗလာဒီမာပူတင်ကိုပြောဆိုခဲ့ပါတယ်ဒီပြစ်ခတ်မှုကြောင့်လက်နက်သူလောင်ယုံတွေကိုအကြီးအကျယ်ပျက်စီးသွားစေသလိုမြေမြုံမိုင်းထုတ်လုပ်ဖို့ပြင်ဆင်နေတဲ့စစ်ရုံတစ်ခုကိုလည်းအထိနာစေခဲ့တယ်လို့ဝန်ကြီးရှိုဂွီးကပြောဆိုလိုက်ပြီးတူရကီနယ်စပ်နာကရေနံလုပ်ငန်းအဆောက်အုံတွေလည်းထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ် IS သွေးကြောတွေရှိတယ်လို့တန်တရားဖြစ်ရတဲ့ပြစ်မှတ်ပေါင်း600ကျော်ကိုလွန်ခဲ့တဲ့3ရက်အတွင်းရုရှားစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့မစ္စတာရှိုဂွီးကပြောတာပါဒီလအစောပိုင်းတုန်းကသမ္မတပူတင်အမိန့်ထုတ်ပြန်ခဲ့တဲ့အတိုင်းရုရှားဘုံကျဲလေယာဉ်တွေဟာအဆောင်ကျဲလေယာဉ်တွေနဲ့အကာအကွယ်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်။နိုဝင်ဘာလ24ရက်နေ့တုန်းကတူရကီနိုင်ငံလေကြောင်းပိုင်နယ်တဲကိုလမ်းမှဝင်ရောက်ခဲ့တယ်လို့စွပ်စွဲချက်နဲ့ရုရှားဘုံကျဲလေယာဉ်ကိုပစ်ချခဲ့ပါတယ်။
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘုလိုနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးအစုရှယ်ယာဈေးကွက်ရန်ကုန် Stock Exchange YSX ကိုဒီကနေ့ဗုဒ္ဓဟူးနေ့ရန်ကုန်မြို့မှာဖွင့်လှစ်ဖို့ရှိပါတယ်။ရန်ကုန် Stock Exchange ကိုမြန်မာစီးပွားရေးဘဏ် Japan Exchange Group နဲ့ Japan တက်သည့်ပညာရှင်များအဖွဲ့ဖြစ်တဲ့ Daiwa သုတေသနအဖွဲ့တို့ပူးတွဲတည်ထောင်တာဖြစ်ပါတယ်။ Multi ငွေကျပ်သန်းပေါင်း 3,200 နဲ့တည်ထောင်တဲ့အစုရှယ်ယာဈေးကွက်စောက်ဖွင့်တဲ့နေကြရေးရှယ်ယာထုတ်ရောင်းခွင့်ရမယ့်ကုမ္ပဏီတွေစီးရင်ကိုကြေညာမှာဖြစ်တယ်လို့ဘဏ္ဍာရေးတူဝင်ကြီးလည်းဖြစ်မြမငွေချေးသက်သေခံလက်မှတ်လုပ်ငန်းကြီးကြပ်ရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာမောင်မောင်သိန်းကပြောကြားထားပါတယ် IPO Initial Public Offerings လို့ခေါ်တဲ့ဒီအစုရှယ်ယာတွေအများပြည်သူကိုထုတ်ရောင်းခွင့်ရရှိဖို့အတွက်မြန်မာနိုင်ငံသားပိုင်ကုမ္ပဏီတွေအနေနဲ့နှစ်နှစ်အမြတ်အစွန်းရရှိကြောင်းတခါဒီအခွန်ငွေမှန်မှန်ပေးဆောင်နေကြောင်းသက်သေပြဖို့လိုအပ်မဲ့အပြင်ကုမ္ပဏီမှာအစုရှယ်ယာပေါင်း100ရှိဖို့လိုအပ်တယ်လို့သိရပါတယ်အခုလိုမျိုးကန့်သက်ချက်တွေကြောင့်ပါဝင်နိုင်မဲ့ကုမ္ပဏီအရေးအတွက်အစပိုင်းမှာနှဲပါလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါပေမဲ့ဒီရှယ်ယာထုတ်ရောင်းနိုင်မဲ့ကုမ္ပဏီလောလောဆယ်5ခုလောက်ရှိတယ်လို့ဥမ္မာမောင်သိန်းကပြောထားပါတယ်။မြန်မာနိုင်ငံမှာဒီဆယ်စုနှစ်နဲ့ချီအစိုးရထိန်းချုပ်ခဲ့တဲ့စီးပွားရေးနဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုတွေလုပ်လာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအစုရှယ်ယာဈေးကွက်ကိုမြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်တာဖြစ်ပါတယ်။အမေရိကန်ရဲ့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ရှိနေသေးတယ်လို့မြန်မာနိုင်ငံရဲ့ဗန်နာရေးစနစ်မှာအားနည်းချက်တွေရှိနေသေးပေမဲ့အစုရှယ်ယာဈေးကွက်ကနေရလာနိုင်တဲ့အကျိုးအမြတ်အလားအလာတွေအများကြီးရှိတယ်လို့ဒီရန်ကုန် Stock Exchange ကိုအားပေးသူတွေကပြောနေပါဗျ။ဒါပေမဲ့ဒီအစုရှယ်ယာဈေးကွက်မှာနိုင်ငံသားယင်းနှိမ့်မြုံနှံသူတွေကိုပါဝင်ရောင်းဝယ်ခွင့်မပြုတာအစုရှယ်ယာအရောင်းဝယ်အကြောင်းမြန်မာပြည်သူတွေသိရှိသဘောပေါက်မှုနှဲပါတာတွေက အစုချေရဈေးကွက်တိုးတက်ဖို့မှစိန်ခေါ်မှုတွေဖြစ်တယ်လို့ဒီရန်ကုန် Stock Exchange ဖွင့်မဲ့အပေါ်မှာအားပေးနေတဲ့ဂျပန်တာဝန်ရှိသူတယောက်ပြောတာကို Financial Times သတင်းဆောင်မတဲ့မှာကိုးကားဖော်ပြထားပါတယ်အခုရန်ကုန် Stock Exchange ကိုတည်ထောင်တဲ့အထဲမှာပါနေတဲ့မြမစီးပွားရေးဘဏ်အပေါ်အမေရိကန်အစိုးရကအရေးယူပိတ်ဆို့မှုတချို့ကို2013ခုနှစ်မှာဖြေလျှော့ပေးခဲ့တယ်ဆိုပေမဲ့အခုချိန်ထိဒီအမေရိကန်ရဲ့တန်ခတ်မှုစီးရင်နေမှာပဲရှိနေသေးတဲ့အတွက်လုပ်ငန်းဆောင်ရွက်မှုအပိုင်းမှာအခက်အခဲတွေရှိနိုင်တယ်ဆိုတာကိုလည်း Financial Times သတင်းဆောင်ပါတဲ့မှာထောက်ပြထားပါတယ်။ရန်ကုန် Stock Exchange ကိုရန်ကုန်မြို့ကမြဝတီဘဏ်ရုံးချုပ်ဟောင်းမှာဖွင့်လှစ်ထားမှာဖြစ်ပါတယ်ရှင်။
မီဂူငွေထူထပ်ပြီးလေထုညဉ့်ညမ်းမှုအနည်းအောင်အဆင့်ထိပထမအဦးဆုံးအကြိမ်ကြီးညာချက်ထုတ်ပြန်ထားတဲ့ဘေကျင်းမြို့တော်မှာအင်္ဂါနေ့ကကျောင်းတွေပိတ်ထားလိုက်တာကြောင့်ကျောင်းသားတွေအိမ်မှာပဲနေကြရပါတယ်။ခီးသွားတွေကလည်းကိုပိုင်ကားတွေစီးမဲ့အစားအများဆုံးဘတ်စကားမီးအတာဆရာတွေကိုအသုံးပြုခဲ့ကြပါတယ်။လုံဆောက်လို့ရလုပ်ငန်းခွင်တွေကိုပိတ်ထားသလိုလမ်းမတွေပေါ်မှာကားသွားလာခွင်တွေကိုကန့်သတ်ထားပါတယ်ခင်ဗျာ။
ပုတ်ထူးနေမြန်မာပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနေ့အတွက်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့ပြည်သူတွေရဲ့လူမှုဘဝလုံခြုံမှုအားနည်းနေတယ်လို့ပြည်သူ့လွှတ်တော်တရားစီရင်ရေးဥပဒေရေးရာနှင့်တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကပြောပါတယ်တစ်ချိန်တည်းမှာပဲတရားဥပဒေတရားရင်မှန်တိုင်ဟာလည်းအကြိလိုက်စားမှုအဖြစ်ဆုံးနေရာဖြစ်နေတယ်လို့လည်းထုတ်ဖော်ဝေဖန်ထားပါတယ်တရားသူကြီးအစဉ်စဉ်နဲ့ဥပဒေဝန်ထမ်းအစဉ်စဉ်မှာအဂတိလိုက်စားမှုတွေရှိနေပြီးပြည်သူတွေမှာနစ်နာနေရတဲ့အကြောင်းကိုလည်းထောက်ပြခဲ့တာပါအပြည့်စုံကိုတော့ VOE သတင်းတောက်မိခကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္လာနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာလွှတ်တော်ကဖွဲ့စည်းထားတဲ့တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကသမရဦးသိန်းစိန်အစိုးရတာဝန်ယူထားတဲ့၅နှစ်တာကာလအတွင်းတရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလေ့လာခဲ့တဲ့အပေါ်အခုလိုအစည်းအဝေးခန်းစာတင်ပြခဲ့တာဖြစ်ပါတယ်ပြည်ထောင်စုကအစပြီးနဲ့လွှတ်တော်အစုံအစဉ်အဆက်ထောက်ခံမှုနဲ့နေရာရလာခဲ့ကြတဲ့တရားသူကြီးတွေဟာအထက်မှရှိနေတဲ့ယာဒူးအစဉ်အဆက်ဩဇာရှိသူတွေကိုမလွန်ဆန်နိုင်ဘဲတရားရေးမှန်တိုင်ကိုမျက်ကွယ်ပြုကလှုပ်ဆောင်နေကြကြောင်းကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွန်းကအခုလိုတင်ပြခဲ့ပါတယ်
။တရားစီရင်ရေးအပိုင်းတွင်အာရီတရားများလွှမ်းခြုံလျက်ပင်ရှိနေသည်ကိုတွေ့ရှိရပါတယ်။တရားသူကြီးအစဉ်အဆက်သည်အထက်တရားသူကြီးအစဉ်အဆက်ဤကြီးကြပ်မှုဖြင့်ဆောင်ရွက်ရာတွင်အပေးအယူကိစ္စများတွင်ဝန်ဆက်များရှိနေတာကိုတွေ့ရှိရပါတယ်။အလားတူပင်ဥပဒေဝန်ထမ်းအစဉ်အဆက်၌လည်းကြီးကြပ်သူအစဉ်အဆက်ဝန်ထမ်းများသည်ဝန်ဆက်ရှိနေပြီးနားလည်မှုဖြင့်ဆောင်ရွက်လျက်ရှိနေတာကိုတွေ့နေကြပါတယ်။အများအားဖြင့်ပြည်မှုများတွင်အဆိုပါအခြေအနေများတွေ့ရှိနေရပါတယ်။ရန်တရားသူကြီးတဦးသည်အမှုတွဲရဲ့နေ့စဉ်မှတ်တမ်းကိုမိမိနိုင်လိုတဲ့ဘက်ကအသာရရှိရေးအတွက်ပထမတစ်မျိုးမှတ်တမ်းတင်ပြီးအမှုစစ်ဆေးဆဲမှာပင်ပထမမှတ်တမ်းကိုပြင်၍နောက်တစ်မျိုးမှတ်တမ်းတင်သည်တက်တေကံတင်သွင်းတဲ့အထောက်ထားများကိုဗက်လိုက်၍လက်ခံသည်တက်တေကံဥပဒေကိုကျင့်သုံးမှုလွန်စွာအားနည်းနေကြောင်းတွေ့ရှိရပါသည်
တရားမမှုပိုင်းဆိုင်ရာစာချုပ်စာရန်းတွေနဲ့ပတ်သက်လို့တရားရုံးတွေမှာဟန်ဆောင်အယောင်းဝယ်တွေရှိနေတယ်လို့အခွန်မှတ်ပုံတင်ရမှာလဲအခတိလိုက်စားမှုတွေရှိနေတယ်လို့သူကခုလိုထောက်ပြခဲ့ပါသေးတယ
်တရားမမှုများတွင်အသေးအဖွဲငွေကြေးကအစငွေကျပ်သိန်းတရာအထက်ငွေချေးမှုများနဲ့ဟန်ဆောင်အယောင်းအဝယ်စာချုပ်ချုပ်ဆိုသည့်အမှုများကိုအများဆုံးတွေ့ရှိရပါတယ်။ယခုအခါမြန်မာနိုင်ငံအနှံ့ပြားတွင်မြေဈေးအစမတန်မြင့်မားလျက်ရှိရာယခင်ကသင်္ကန်းမရှိတော့လဲကာလပေါက်ဈေးသိန်းထောင်ကျော်လာတဲ့အတွက်ပိုင်ဆိုင်မှုအငင်းပွားမှုများမတရားဖယ်ရှားမှုများစာချုပ်အတူပြုလုပ်မှုများများပြားလျက်ရှိရာအဆိုပါမှုတွင်ပတ်ပုံတင်ရုံးများ၏မတမာမှုများအဂတိလိုက်စားမှုများရှိနေကြောင်းတုံ့တက်တွေ့ရှိရပါတယ
်လက်ရှိတရားရေးမှန်တိုင်ဖြောင့်မတ်ဖို့ဟာအရေးတကြီးလိုအပ်နေပြီဖြစ်ကြောင်းသူကလွှတ်တော်မှာခုလိုဆွေးနွေးခဲ့ပါသေးတယ
်လိုင်စင်မဲ့ငွေတိုးချေးစာသူများနဲ့ဆက်လင်း၍လွှတ်တော်အသီးသီးတွင်တရားရုံးများ၏မတမာမှုများကိုတင်ပြခဲ့တော်လဲပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးများ၏ဖြေကြားချက်များမှာတရားစီရင်မှုနှင့်ကန့်ညီမှုမရှိကြောင်းတုံ့တက်တွေ့ရှိရပါတယ်တရားရုံးများ၏ဆောင်ရွက်ချက်များအပေါ်တန်တရားဖြစ်ပေါ်ရာအစိုးအဖြတ်များကိုနေရာတိုင်းလိုလိုတွင်တွေ့မြင်သိရှိရပါသဖြင့်အစိုးပါအမှုများစူးစီးသုံးသပ်ပြီးလိုအပ်သောအရေးယူမှုများပြုလုပ်နိုင်ရေးအတွက်လွှတ်တော်သို့တင်ပြရန်စီစဉ်ဆောင်ရွက်လျက်ရှိပါသည်။ယနေ့မြန်မာနိုင်ငံတော်တွင်တရားဥပဒေစိုးမိုးမှုလွန်စွာအားနည်းနေသောကြောင့်ပြည်သူများအနေဖြင့်လူမှုစီးပွားရေးဘဝလုံခြုံမှုမရှိဟုခံစားနေကြရပါသည်။
သက်ရှိတရားရင်မှန်နိုင်ရဲ့အကျင့်ပြတ်ချဆမှုတွေနဲ့ပတ်သက်ပြီး88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကရုံးဖွဲ့မှုဦးစော်မင်းကခုလိုတုံ့တက်ဝေဖန်လိုက်ပါတယ်
။ဒီကအခြေခံကြောင်းရင်းကအာဏာရှင်စနစ်ကပြည်သူနဲ့အစိုးရရန်နေရာနဲ့ဝေးကွာအောင်လုပ်ထားတဲ့အခါမှာအစိုးရရန်နေရာကအလုံးစုံတစ်ဆင့်မြင့်နေလို့သူတို့ကသူတို့ခံထားပြီးတော့ပေါ့ရိုးကျိုးအနည်းရှင်လာတာကျင့်သုံးတဲ့ဟာကြီးကအခုစုံမှုနဲ့တရားရင်မှန်နိုင်ကိုတက်လာမဲ့ဒီအုပ်ချုပ်ရေးခန်းကဏ္ဍရဲ့ရင်းရိုင်မှုတွေတရားရင်မှန်နိုင်မှာဆက်လက်သွားပြီးတော့တက်ရောက်တယ်တက်ရောက်တဲ့အခါမှာလုံးလုံးလုံးလုံးမို့ရမလုံးလုံးလုံးနောက်ဆုံးမသိပြအောင်ဆောင်တဲ့ဟာတွေအများကြီးကတရားရင်မှန်နိုင်အုပ်ချုပ်ရေးမှန်နိုင်ဆက်ဆက်မှုတွေမှာဒီခြားခြားတင်ရင်မှုတွေအများကြီးဖြစ်လာကျွန်တော်တို့ကတော့တော်တော်လေးပြင်ရမယ်ကိစ္စကတော့
လက်တလုံးမှာတရားစီရင်တရားဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကိုတရားရေးဆိုင်ရာအကတိလိုက်စားမှုတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့အဲ့ဒီကော်မတီကပြောဆိုထားပါတယ်ဒီလိုရရှိလာတဲ့တိုင်ကြားစာတွေကိုသက်ဆိုင်ရာတရားရုံးချုပ်ကိုလွှဲပြောင်းကာဖြည့်ရှင်းပေးဖို့တင်ပြခဲ့တာမှာသက်ဆိုင်ရာတရားရုံးတွေကအမှုပေါင်း1000နီးပါးတာပြန်လည်ဖြည့်ရှင်းပေးခဲ့တယ်လို့အဲ့ဒီကော်မတီကဒီကနေ့ထုတ်ပေါ်ပြောဆိုခဲ့ပြီးလက်ရှိတရားရေးမှန်းနိုင်ကိုအမြန်ဆုံးပြုပြင်ဖို့လိုအပ်ကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်
။မေခပြောပြသွားတာပါရှင်။မြန်မာနိုင်ငံမှာဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီပြီးခဲ့တဲ့လကရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်လက်ရှိသမ္မတဦးသိန်းစိန်အစိုးရထံကနေအာဏာချော့ချော့မွေ့မွေ့လွှဲပြောင်းဖို့စီစဉ်နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုရှော့ချပေးလိုက်မယ်လို့အများကမျှော်လင့်နေတဲ့အချိန်မှာပဲနှစ်နိုင်ငံကုန်သွယ်ရေးပုံမှုချော့မွေ့စေဖို့6လသက်တမ်းရှိတဲ့ GL20 ဆိုတဲ့ဒီအထွေထွေလိုက်စင်အမှတ်20ကိုချမှတ်ပေးခြင်းအပြင်တန်ခတ်ပိတ်ဆို့မှုတချို့ကိုရှော့ချပေးလိုက်တယ်လို့အမေရိကန်ဘန်ဒါယီဝန်ကြီးဌာနကတင်းလာနေကထုတ်ပြန်ကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဗီကအင်ကာနေကသတင်းစာရှင်းလင်းပွဲမှာဒီကိစ္စနဲ့ပတ်သက်လို့အခုလိုပြောပါတယ်ရှင်
။ Calibrated sanctions remain in place, including a ban on investment with the military, a ban on all transactions with specially designated nationals, aside from those which are incidental to exports to and from Burma or otherwise authorized, and an import ban to the United States on Burmese origin rubies, jade, and jewelry that contains them. In response
to the Dangapeso Muru, Chama Tase Shibare, Sitane Yini Myonan Mu, SDN Ko, Atubi Mata, Dangapeso, Chama Kanyare, Yumanangane, Weiji Kisa Lusamu Alungo, Pepin Tase Shibare, Dabien.မြန်မာနိုင်ငံရဲ့သွင်းကုန်ပို့ကုန်တွေနဲ့ပတ်သက်လို့မရည်ရွယ်ပဲတန်ခတ်ပိတ်ဆို့မှုနဲ့ညှိစွန်းမှုတွေနဲ့တန်ခတ်ပိတ်ဆို့မှုကင်းလွတ်တဲ့ခွင့်ပြုချက်ပေးထားကြောင်းထုတ်ပြန်ထားတဲ့ကဏ္ဍတွေကလွဲလို့မြန်မာနိုင်ငံကထွက်တဲ့ဗဒမြားကြောက်စိမ့်နဲ့ကြောက်မြေရဏတွေပေါ်လဲပိတ်ပင်ထားစေရှိပါတယ်မြန်မာနိုင်ငံရဲ့ကုန်သွယ်ရာမှာအကန့်မတင်ပဲတန်ခတ်ပိတ်ဆို့မှုတွေနဲ့ညှိစွန်းလို့အဓိကရန်ကုန်စိတ်ကမ်းကြီးတစ်ခုနဲ့ကုန်သွယ်မှုမှာအဟန့်အတားဖြစ်ခဲ့ရတာကြောင့်အမေရိကန်ဘဏ္ဍာရေးဌာနက DGL20 ခေါ်အထွေထွေလိုင်စင်အမှတ်20ကိုခွင့်ပြုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းတွေချောမွေ့အောင်လှုပ်ဆောင်နိုင်ရေးအတွက်အခုလိုရှော့ပေါ့ပေးလိုက်တာဖြစ်ပါတယ်
မြန်မာနိုင်ငံမှာခေတ်မီဆုံးစိတ်ကမ်းတစ်ခုဖြစ်တဲ့အရှာဝါကုမ္ပဏီပိုင်ရန်ကုန်စိတ်ကမ်းမှာကုန်သွယ်ရေးအရငွေကြေးလွှဲပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့ Clearing House Association နဲ့BAFD Bankers Association of Finance and Trade တို့ဟာအမေရိကန်ဘဏ္ဍာရေးဌာနကိုဇူလိုင်လကတည်းကတောင်းဆိုထားခဲ့တာဖြစ်ပါတယ်ရှင်။အခုလို GL 20 license ကို6လတာဖြည့်ဆောက်မှုအပေါ်မှာပြည်တွင်းကတုံ့ပြန်မှုတချို့ကိုလည်းပြောပြပေးသွားပါဦးမယ်ရှင်။အမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာအရေးယူတန်ခတ်ပိတ်ဆို့မှုတချို့ကိုရှော့ချပြီးတဲ့အနေနဲ့အရှာဝါကုမ္ပဏီပိုင်နဲ့မြန်မာနိုင်ငံရဲ့ခက်အမိဆုံးစိတ်ကတစ်ခုဖြစ်တဲ့ရန်ကုန်စိတ်ကမှာအမေရိကန်ကုမ္ပဏီတွေကိုကူတန်ရောင်းဝယ်ခွင့်6လတာခွင့်ပြုထားတာဖြစ်ပါတယ်။ဒါဟာနှစ်နိုင်ငံကုန်သွယ်ရေးပိုးပြီးတော့ချုံးမွေ့သွားစေမှာဖြစ်ပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်လာမှာတော့မဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကတုံ့သက်ထားပါတယ်။အပြည့်စုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။အီရှာဝေါ်ကုမ္ပဏီပိုင်းမြန်မာနိုင်ငံရဲ့အဓိကစိတ်ကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကိုကူတန်ရောင်းဝယ်ခွင့်ပြုတဲ့အနေနဲ့နှစ်နိုင်ငံကုန်သွယ်ရေးပိုးမှုချုံးမွေ့စေဖို့6လသက်တမ်းရှိတဲ့GL20 ဆိုတဲ့အထွေထွေလိုင်စင်အမှတ်20ကိုချပေးလိုက်တာဟာကုန်သွယ်ရေးမှာအခက်အခဲမရှိအောင်စိတ်ကမ်းအသုံးပြုခွင့်ပေးလိုက်ချင်တာဖြစ်ပြီးအမေရိကန်ရဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးရတန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့မူဝါဒကပြောင်းလဲတာမရှိသေးတဲ့အတွက်နိုင်ငံပူးပေါင်းပြီးယင်းနှိမ့်မြုပ်နှံမှုတွေလုပ်တဲ့အထီတော်မဖြစ်နိုင်သေးဘူးလို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗီရာကပြောပါတယ်။
အမေရိကန်ကမြန်မာပြည်ရဲ့ပြည်ထောင်စုမှာအမေရိကန်ရဲ့ပူလာကြည့်တယ်။စတူဒီယိုမှာဖြစ်သွားမယ်လို့ယူဆပါလုံလုံရရှိနေဒီလုံလုံကြီးဒီအကြီးကျယ်မြန်မာလိုနော်မြန်မာလိုဆိုရင်အမေရိကန်နဲ့
အဲဒီကောင်ကြီးနေနေတာတွေကတော့ဖြစ်မလာနိုင်ဘူးတဲ့အဲဒီမှာမှအခုကတော့နောက်သတိပဲရှိတယ်လေညမသူတို့ခြားခြားကြီးဖြစ်လာနိုင်လို့လုပ်နေနေမရသေးပါဘူးသူတို့ဒီချောက်လာပြီးရင်လည်းဒီချောက်လာပြီးရင်လည်းစက်ပြီးတော့အဲတန်တိုးကျင်နေတူနေတူးကျင်မှလည်းတူနေချောက်လာကာလာဘယ်မှာသူကပြန်နေတူးနေလို့လုပ်နေလို့ပြောထားရရှိပါအဲ့တော့သိပြီးတော့အားရရလို့ကြောက်နေတဲ့သူကြီးတွေမဟုတ်ကြပါဘူးအခုတော့ကုန်သွယ်ရေးဆ ရာဥက္ကဋ္ဌစီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကပြောပါလေ
။ဒါနဲ့တကူလေဟိုရေးကွယ်ဟိုမှားနေပါဘော။ကျွန်တော်တွေကလည်းကျန်းကျတော့တခြားလူတွေကလည်းဒီဒီချောက်ဆက်ကျန်းသုံးပြီးတော့မှအာ Facebook အင်ပိုလုပ်နေကြတာလေ။ဒီမှာလောကကြံရတာဆက်ကျဲရှိတာပေါ့နော်။ဒါလည်းကောတောင်းဆိုတဲ့လူတွေကလည်းကျွန်တော်တွေမဟုတ်ဘော။ကျန်တဲ့အဲအခွင့်အရေးကလည်းကျန်တဲ့အခွင့်အရေးကတောင်းဆိုလို့အခုလိုလျှော့ချတာဖြစ်မှာဖြစ်မှာ။ဒီအချိန်ကျတော့လည်းကျွန်တော်တို့ပြည်သူရဲ့အကျိုးစီးပွားတဲ့ဆိုရင်တော့ဒီအမေရိကန်သူရဲ့သူနဲ့ဆက်ဆက်တဲ့ကုမ္ပဏီရဲ့အကျိုးစီးပွားဥစားပေးစဉ်းစားရလို့ပဲမြင်ပါ
တယ်။မြမပြည်ပေါ်စီးပွားရေးရာတန်ခတ်ပိတ်ဆို့မှုတွေကိုအချိန်တို့မဟုတ်ပဲရေရှည်အတွက်ဖြည့်လျှော့ပေးမှပိုအဆင်ပြေမယ်လို့သူကဆက်ပြောပါတယ်
။ဖြစ်နေတော့ကျွန်တော်အဆောက်လာမှုပဲမြင်နေဟိုပဲပြည့်ပေးဖို့ကြောင့်နေတာတင်ဟိုဟာတောင်းဆိုလို့ရှင်တယ်ပေါ့နော်။ဟုတ်ကဲ့။ဒါဒီခုနပြောတဲ့ဒီပင်နယ်ရေကြောင်းဒီကြီးစားဝစီကြမ်းနဲ့မဟုတ်ပဲနဲ့ကျန်တဲ့လုပ်ငန်းတွေအားလုံးဆက်ရှင်ကုန်လုံးမကြမ်းမြောက်ဖြုတ်ပေးပါမယ်ကျွန်တော်ကအဆင်ပြေမယ်လို့ထင်ပါတ
ယ်။အေရှာဝေါ်ကုမ္ပဏီပိုင်းစိတ်ကန်းကိုအသုံးပြုခွင့်ပေးလိုက်ပြီမယ်လေ။မြန်မာစစ်ဘုတ်ချုပ်တွေနဲ့နှီးစပ်မှုရှိတဲ့အေရှာဝေါ်ကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ဖခင်လော်စစ်ဟန်နုဟာငွေရစေးဝါကူးတန်းရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့2008ခုနှစ် S&D ခေါ်တူးချင်းပြတ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်ထဲမှာအခုထိပါဝင်နေဆဲဖြစ်ပါတယ်။နောက်တက်လာမယ့် NLD အစိုးရလက်ထက်မှာစီးပွားရေးရအရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးမယ်လို့မျှော်လင့်ရသလိုအမေရိကန်ရဲ့စီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကတကယ်တမ်းတော့မအောင်မြင်ဘူးလို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗေဒကအခုလိုပြောပါတယ
်။စီးပွားရေးပိတ်ဆို့တဲ့ဒီတွေကအစိုးရရဲ့အပြည့်အစုံကြောင်းပေးဖို့ဆိုပြီးတော့ရည်ရွယ်တယ်။တကယ်လို့ကြတော့အဲဒီစီးပွားရေးပိတ်ဆို့တဲ့မူဝါဒတွေကမအောင်မြင်ပါဘူး။အပေါ်မှာရှိတဲ့လူတွေကလူရဲ့အပြည့်အစုံကြောင်းလဲအောင်မလုပ်နိုင်ဘူးလေ။
ဟုတ်ကဲ့လူရန်ကဒီခေါ်ရ GL20 license ထုတ်ပြန်ရခြင်းဟာမကြာမီကမြန်မာနိုင်ငံရွေးကောက်ပွဲရလဒ်တွေကိုတုံ့ပြန်တာမဟုတ်တလို့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုမူဝါဒပြောင်းလဲတဲ့အရေးလက္ခဏာလည်းမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပြီးအေရှာဝေါ်ကုမ္ပဏီပိုင်းရဲ့ရန်ကုန်စိတ်ကန်းဟာပြည်ပကုန်သွယ်ရေးအတွက်အရေးကြီးတာကြောင့်အမေရိကန်လုပ်ငန်းရှင်တွေဘက်ကဒီစိတ်ကန်းကိုဖျက်ဆီးခွင့်ပြုပေးဖို့အမေရိကန်ဗန်နာရေးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွယ် OFAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပြဖို့တောင်းဆိုခဲ့တာဖြစ်ပါလိမ့်ရှင
်။မမြင့်မြတ်ခိုင်ပြောပြခဲ့တာပါ။ရခိုင်ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကိုဦးဆောင်နိုင်ရေးအတွက်အစိုးရတဲ့ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရခိုင်ပြည်နယ်အတွင်းဒီရခိုင်အမျိုးသားပါတီကဥဆောင်ကော်မတီတရက်ကိုပါတီဆုံးဖြတ်ချက်နဲ့ဖွဲ့စည်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးရေးဆန္ဒရှိပေမဲ့ရက်အတိအကျမတတ်မှန်နိုင်သေးဘူးလို့တုံ့ပြန်ထားပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းမှာလွှတ်တော်နေရအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်နယ်အစိုးရဖွဲ့စည်းနိုင်ဖို့နဲ့ရခိုင်ပြည်နယ်လွှတ်တော်အကြီးအကဲနေရာတွေရရှိရေးအစိုးရအသစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆွေးနွေးဖို့ဥဆောင်ကော်မတီတရက်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ရခိုင်မျိုးသားပါတီဘက်ကပြည်နယ်လွှတ်တော်အမှတ်နေရာ23နေရာအနိုင်ရထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်က8နေရာနဲ့လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက4နေရာအနိုင်ရရှိထားတာဖြစ်ပါတယ်။ဒီလိုအခြေအနေမှာပြည်ထောင်စုအစိုးရဖွဲ့မဲ့ NLD ပါတီနဲ့ညှိနှိုင်းပြီးရခိုင်မျိုးသားပါတီဘက်ကပြည်နယ်အစိုးရနဲ့လွှတ်တော်ကိုဥဆောင်နိုင်ဖို့မျှော်လင့်ထားတဲ့အကြောင်း ANP ပါတီရဲ့ခေါင်းဆောင်တဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ်
။ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီကံကျိုးဘက်ကပုဂ္ဂိုလ်တွေတပ်မတော်ဘက်ကခေါင်းဆောင်တွေနိုင်ငံတော်ကြီးကြီးတွေနဲ့ဆွေးနွေးပြီးကျန်တော့ပိုင်းမှာတို့ဖြင့်မြန်မာနိုင်ငံရဲ့ခင်းချင်းနဲ့ပတ်သက်လို့ဖြစ်ဖြစ်နော်ခုနလိုပြည်ထောင်စုအစိုးရပြည်နယ်အစိုးရဖွဲ့စည်းနေပတ်သက်လို့ဖြစ်ဖြစ်ဆွေးနွေးညှိနှိုင်းတိုင်ပင်လာနိုင်တယ်လို့ပဲเนาะကျွန်တော်တို့ဘက်ကတော့ယုံကြည်ပါတယ်တကယ်လို့များဆွေးနွေးခဲ့ရင်ကျွန်တော်တို့ဘက်ကလည်း outline လေးတွေကိုကျွန်တော်တို့ဆွေးနွေးထားပြီးသားဖြစ်တာပေါ့เนาะဆွေးနွေးမဲ့ commission ကိုလည်းဖွင့်ထားပါတယ်ကျွန်တော်ဥဆောင်ပါတယ်ဖြည့်ဖြည့်တွင်းရင်မှုပါပါတယ
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအစိုးရဖွင့်နိုင်တဲ့အထိအပြတ်အသတ်အနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့တိုင်းရင်းသားတွေနဲ့လက်တွဲလှုပ်ကြိုက်မယ်လို့ပြောဆိုထားပေမဲ့အခုချိန်ထိတော့အနိုင်ရတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးမှုတွေမရှိသေးပါဘူးဆွေးနွေးလို့တဲ့ဆန္ဒရှိပေမဲ့ရက်အတိအကျမတတ်မှတ်ရသေးတဲ့အကြောင်း NLD ရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်အ
ဲ့လိုဒီမှာရတဲ့ရှိရဲ့ကျွန်တော်တို့ကအချိန်နဲ့ခ 清晰的，对不对？这么清晰，你发现了这个，刚才也是这么厉害，大家都要注意注意点么？在那把这些对过了，看那些的，大家去干嘛的？
ရခိုင်ပြည်နယ်တွင်အမတ်နေရာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီဘက်ကတော့အစိုးရအသစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ပြည်နယ်အရေးဆွေးနွေးဖို့စတင်ကမ်းလှမ်းမှာမဟုတ်ဘူးလို့ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါရယ်။ဒါပေမဲ့ NLD ဘက်ကကမ်းလှမ်းလာဖို့ကိုမျှော်လင့်နေတဲ့အကြောင်းပြောပါရယ်။
ကျွန်တော်တို့ကကမ်းလှမ်းဖို့မရှိပါဘူး။နော်ကျွန်တော်တို့ကပြည်နယ်လေးတစ်ခုရဲ့အနိုင်ရတဲ့ပါတီပဲဖြစ်ပါတယ်။ပြည်ထောင်စုဆွတ်တော်ဘက်မှာလည်းလိုအပ်သလိုပူးပေါင်းဆောင်ရွက်သွားမယ်အနေထားလေးကြည့်ပါရတော့တော့ခုနလိုမြန်မာနိုင်ငံတစ်ခုလုံးကိုအပြောင်းလဲတစ်ခုတွဲဥဆောင်နေတဲ့ပါတီဖြစ်လို့เนาะကျွန်တော်ထင်ပါတယ်တိုင်းသားပါတီများနဲ့เนาะတရားဝင်သူခကဆွေးနွေးဖို့အတွက်ကမ်းလှမ်းလာနိုင်လေလို့ပဲရခိုင်တို့များများကျွန်တော်တို့เนาะဒါနားလေပါတယ်အဲ့ဒီခါမှာကျွန်တော်ဘက်ကဆွေးနွေးဖို့အချိန်တင်ဖြစ်နေပါပြီကျွန်တော်ဘက်ကကမ်းလှမ်းရတဲ့အနေအထားကအင်မတန်ခက်ပါတယ်
အစိုးရအသစ်ဖွဲ့မဲ့ NLD ပါတီဘက်ကတော့တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကိုအစဉ်တစိုက်အလေးထားတယ်လို့ဒီဇိုင်းမှတ်မှတ်ပြောဆိုထားတာဖြစ်ပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေပြည်တော်မှာလွှတ်တော်တက်ရောက်နေတဲ့တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့နောက်ဆုံးတွေ့ဆုံပွဲမှာလည်း NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေအနေနဲ့ဗမာလူမျိုးတွေကိုတိုင်းရင်းသားအဖြစ်အသိအမှတ်ပြုကြဖို့အကူအညီပေးပူးပေါင်းဆောင်ရွက်ကြဖို့ NLD ပါတီကိုလည်းဝေဖန်အကြံပေးကြဖို့တိုက်တွန်းပြောဆိုခဲ့ပေမဲ့အစိုးရအသစ်လက်ထက်တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတီးတီးတန့်တန့်ပြောဆိုခဲ့တာမျိုးမရှိသေးပါဘူးရှင
်။မတ်တင်ဂီထိုင်ပြောပြသွားတာပါ။တာယာဝတီကျင်းထောင်မှာထိမ့်သိမ့်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါအဝင်၄ခုကိုရန်ကုန်စေယုံကြီးကိုအင်္ဂါနေ့ညပိုင်းမှာပို့ဆောင်ပေးခဲ့ရတဲ့အခြေအနေကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ခဲ့တာကြောင့်တာယာဝတီအကျဉ်းထောင်မှာထိမ့်သိမ့်ခံထားရတဲ့သူတွေကကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါအဝင်ကျောင်းသားလေးဦးဟာကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့အတွက်တာယာဝတီကနေရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသဖို့အတွက်အင်္ဂါနေ့ညနေပိုင်းမှာထွက်ခွာလာခဲ့ကြောင်းကျောင်းသားတွေကိုအကူအညီပေးနေတဲ့မအေးအေးခိုင်ကဆိုပါတယ်
မင်းပြည့်ပြည့်ရဲ့နောက်ထိုင်နေအောင်ရဲ့မာနော်ရဲ့ကိုများကြီးရဲ့ကြာတော့ဒီမှာနေမင်းတို့ဟာတော့ကြာပြီအပိုင်းဖြစ်နေတာဒီထဲထဲမှာအပိုင်းဖြစ်နေတော့ဒီမှာတော့အခုတော့အဆိုင်ဟိုဟာလေးရိုက်လိုက်ရန်ကုန်ဆုရောက်မှညီမလေးအဖြေတိရမှာတိတိကျကျအကုန်လုံးဆစ်ဆေးပြီးတော့ကြည့်ရတာပဲတိကျတော့တော့လေမင်းတို့အဆိုင်ရောက်နေအန်းနေအောက်နေနောက်မနက်ကဆိုဖျားရိုက်တက်နေတယ်ဖြစ်နေရတော့တော်တော်လေးကြာပြီပေါ့နော်ဒီမှာတော့ဒီတော့အငယ်တွေကညာနေတာလေးဒီလိုကိုကိုကိုနဲ့ညာနဲ့ရောက်အောင်ဒီခါမှမရောက်လိုက်ပါလား။
ကျမကြီးအချင်းကြီးစိုးရွားနေတဲ့ចောင်းသားတွေကိုတွားရောက်ခေါ်ဆောင်ခဲ့ရမှာအခက်အခဲတွေရှိနေတယ်လို့တာယာဝရီမှာစစ်စစ်ကုသဖို့ကလည်းပစ္စည်းတွေစုံလင်မှုမရှိဘူးလို့ဆိုပါရယ်။ဒါအပြင်အထက်မိတ်မရပဲចောင်းသားတွေကိုရန်ကုန်စေယုံကြီးကိုပို့ပြီးတော့ကုသနိုင်ဖို့ကလည်းအခက်အခဲတွေရှိနေတယ်လို့လည်းမအေးခိုင်ကဆိုပါရယ်။မတော်ရုံ
နေတာကြီးရယ်။ဆေးဟုတ်ကဲ့ကြောင်းပဲဆေးဟုတ်ကဲ့ကြောင်းနဲ့ကြောင်းနဲ့တို့ကြည့်တယ်ဒီပေါ်မှာပြည်ရည်ရတဲ့ဆက်ပါမင်းအမလို့ရောဘွားတို့ကဒီစနေမရဘူးဘွားတို့စနေဒီလိုချင်းဒီမှာဖုန်းဆက်ပြီးရောရှင်းဟိုင်းနောက်ပြန်ပြီးရောင်းနောက်ပြန်ပြီးရောင်းစနေကုန်တာလေဒီမှာ
ပြီးခဲ့တဲ့မတ်လကလေးကထိမ့်သိမ့်ခံနိုင်ရတဲ့ចောင်းသားနဲ့ဝင်းရံပီသူတွေဟာဖန်းစီခံနိုင်ရစဉ်တုန်းကရိုက်နှက်ခံနိုင်ရတဲ့ဓာတ်နေကြောင့်ကျမရဲ့အခြေအနေစိုးဝါလာခဲ့ရတယ်လို့လဲဘာကတများအဖွဲ့ချုပ်ကဆိုပါတယ်ရုံထုတ်ချိန်မှာသတိမေ့လဲသွားတာကြောင့်ဖန်စီကာဇာမှာနှစ်ဦးခန့်ရန်ကုန်စေယုံကြီးကိုပို့ပြီးတော့ကုသမှုခံခဲ့ရပြီးအာယုံကျော်ဆိုင်ရာခွဲစိတ်ကုသမှုတွေလည်းလုပ်ခဲ့ရတာပါအစာငတ်ခံဆန္ဒပြမှုတွေကြောင့်ကျန်းမာရေးဆိုးရလာတဲ့ចောင်းသား9ဦးကိုလည်းပြီးခဲ့တဲ့လကရန်ကုန်စေယုံကြီးကိုပို့ခဲ့ရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲအကျဉ်းထောင်တွင်းမှာကျန်းမာရေးဆိုးရလာနေတဲ့အတွက်နောက်ထပ်ចောင်းသား10ဦးကိုလည်းပို့ခဲ့ရတာဖြစ်ပါတယ်အခုလောလောဆယ်ရန်ကုန်စေယုံကြီးမှာចောင်းသား9ဦးစေယုံတက်နေရဆဲဖြစ်ပြီးသက်သာလာသူတွေကိုတော့တာယာရီထောင်ကိုပြန်ပို့နေတာပါအင်္ဂါနေ့ညနေပိုင်းမှာတော့ကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါဝင်၄ဦးကိုရန်ကုန်ဆေးရုံကြီးကိုပို့ဆောင်နေပြီးအခုဆက်သွယ်မေးမြန်းတဲ့အချိန်မှာတော့လမ်းခရီးမှာပဲရှိနေသေးဖြစ်ကြောင်းမအေးခိုင်ကပြောပြခဲ့ပါတယ်ရှင
်ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်
မင်္ဂလာမနက်ခင်းပါရှင် VOE Media ကံတန်ကနေထားရိုက်ထုတ်လွှင့်ပေးနေတဲ့2015ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဦးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။လိုင်းနိုမီတာ24 32နဲ့40တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါနေ့ထားရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုလည်းအခုလိုနားဆင်ကြရပါမယ်။
အခုအနာဂတ်ရောက်မှုကဒီ2030တို့ဟိုအရင်ဆုံးကဖြစ်ခဲ့တာတွေနဲ့မတူတဲ့အခါကျတော့တစ်ဖက်ဆွဲပြီးမဲ့လူနဲ့အလဲခံမဲ့လူတွေနဲ့တွေ့ဆုံပြီးတော့မှသာချောချောမွေ့မွေ့ဖြစ်မယ်ဆိုတဲ့အနေအထားကိုကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုက
မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးစစ်ကောင်းဆောင်တွေနဲ့တင့်မြတ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ဒီလိုအစီအစဉ်တွေထဲကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလစောင့်ပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စူးစီးပြီးမနန္ဒာချန်း၊ကိုညာဝင်းအောင်တို့နဲ့အတူတင်ဆက်ပေးပါမယ်ရှင်
။ညဉ့်ညဉ့်ဖော်ဆောင်နေတဲ့ဒေါန်ဆန်းစုကြည်လို့ရေးသားထားတဲ့အေးရှားရီဗျူးရဲ့ဆောင်းပါးတစ်ပုဒ်မှာတော့ဒေါန်ဆန်းစုကြည်နဲ့အငင်းစားဘူဂျုံမှုကြီးတန်းရွှေတို့ပြီးခဲ့တဲ့တောက်ကြနေ့ကနှစ်နိုင်ကြာအောင်တွေ့ဆုံခဲ့တဲ့အကြောင်းနဲ့အစချီထားပါတယ်။နိုဝင်ဘာလ19ရက်နေ့မြေးဖြစ်သူကိုနေရွှေသွေးအောင်နဲ့တွေ့ဆုံခဲ့ပြီးနောက်15ရက်ကြာတဲ့အခါမှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်းဒေါန်ဆန်းစုကြည်ဟာအာဂရမထားပဲတိုင်းပြည်အတွက်ပိုကောင်းမွန်တဲ့အနာဂတ်ကိုဖန်တီးတည်ဆောက်နိုင်ဖို့အင်အားတောင့်တင်းတဲ့စစ်တပ်နဲ့အတူပူးပေါင်းဆောင်ရွက်လိုကြောင်းဗိုလ်ချုပ်မူကြီးဟောင်းတန်းရွှေကိုပြောခဲ့တယ်လို့သတင်းတွေမှာဖော်ပြကြရတဲ့ဆိုတဲ့အကြောင်းကိုတော့အင်္ဂါနေ့ထုတ် Asian Review Online Magazine မှာဖတ်ရှုနိုင်ပါတယ်
။ Asia Times Online Magazine မှာစောင့်ပါရှင်ရွန်စွန်ကတရုတ်မြန်မာဆက်ဆံရေးမှာ NLD အစိုးရကခေတ်သစ်ထူထောင်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ရေးသားထားတဲ့စောင့်ပါတစ်ပုဒ်ကိုပြောပြပါမယ်။နိုဝင်ဘာလရဲမှာအထူးထွေရွေးကောက်ပွဲကိုမဲ့ပြတ်တက်နေနိုင်ရခဲ့ပြီး2016ခုနှစ်မလကုန်လောက်မှာအာဏာလွှဲပြောင်းလက်ခံရရမယ် NLD ပါတီကပြည်တွင်းနိုင်ငံရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေမှာစာမျက်နှာတည်တရက်ကိုဖွင့်နိုင်မယ်လို့တရုတ်ဘက်ကမျှော်လင့်တဲ့အကြောင်းနဲ့အစချီထားပါတယ်။စစ်ဆိုးရလက်ထက်တခြားလို့မှာဒေါ်အောင်ဆန်းစုကြည်နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုကြဲကြဲပြန့်ပြန့်ထိန်းချုပ်ကန့်သတ်ထားခဲ့တာဖြစ်ပါတယ်။1990ခုနှစ် NLD ပါတီအနိုင်ရစဉ်တုန်းကဒေါ်အောင်ဆန်းစုကြည်စီကိုဂုံပြုတဝင်လွှာပေးဖို့သူတွေထဲမှာတရုတ်တန်မတ်ကပထမဆုံးဖြစ်ခဲ့ပါတယ်။စစ်တပ်ကအဲ့ဒီတုန်းကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ခဲ့သလို NLD ပါတီနဲ့ဆက်ဆံရေးလမ်းဖွင့်မဲ့တရုတ်နိုင်ငံရဲ့ခြေလှမ်းကိုလည်းပဝေမကျဖြစ်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်1990ခုနှစ်လယ်ပိုင်းကနေ1992ခုဇူလိုင်လအထိရန်ကုန်ကတရုတ်တပ်အမတ်ကိုပြန်လည်ခေါ်ယူထားခဲ့တဲ့အထိတရုတ်နဲ့မြန်မာစစ်ကောင်ဆောင်တွေရဲ့ဆက်ဆံရေးကိုထိခိုက်သွားစေခဲ့ပါတယ်။အခုလို NLD ပါတီနဲ့ဆက်ဆံရေးနဲ့ပတ်သက်လာရင်ဆက်ဆက်တီမခံတတ်တဲ့မြန်မာစစ်ကောင်ဆောင်တွေရဲ့သဘောထားကြောင့်တရုတ်အစိုးရဟာနှစ်ပေါင်း20အတွင်းဒေါ်အောင်ဆန်းစုကြည်နဲ့ထိတွေ့မရှိသလောက်ဆက်ဆံရေးဖြတ်တောက်ထားခဲ့ပါတယ်။2011ခုနှစ်ကစလို့ဦးသိန်းစိန်အစိုးရရဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးမူဝါဒတွေဖော်ဆောင်လာချိန်မှာတော့ဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးဟာအကဲဆက်တဲ့ကိစ္စတစ်ရပ်အဖြစ်တည်ရှိမနေတော့ပါဘူး။အဲ့ဒီလိုဒေါ်အောင်ဆန်းစုကြည်နဲ့အဆက်အသွယ်ဖြတ်တောက်ခဲ့တဲ့တရုတ်အစိုးရဟာအခုချိန်မှာဘာကိုစိုးရိမ်နေသလဲဆိုတာကိုသိပုံရတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ဘက်ကလည်းဖော်ပြလာခဲ့ပါတယ်။ဒါကြောင့်တရုတ်ခေါင်းဆောင်ဘိုင်းနဲ့တွေ့ဆုံတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ဘက်ကတရုတ်ခေါင်းဆောင်တွေကိုအဖူးထစ်မရှိလေးလေးစားစားဆက်ဆက်မှုကိုပြခဲ့ပါတယ်ဆိုတဲ့အကြောင်းအပြည့်စုံကိုတော့ Asia Times Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာနိုင်ငံမှာအတိုက်အခံဒီမိုကရေစီခေါင်းဆောင်ရဲ့ပါတီကမဲပြတ်အသက်နဲ့နိုင်သွားပြီးတဲ့နောက်သူ့အနေနဲ့မြန်မာစစ်တပ်နဲ့ပို့ပြီးတော့နိနိကကဆက်ဆံသွားဖို့စိတ်အားထက်သန်နေခဲ့ကြောင်းနဲ့အမေရိကန်ဆိုရရဲ့မူဝါဒရေးရာပိုင်းဆုံးဖြတ်ချက်ကိုမျှော်နေရကြောင်းအမေရိကန်ကြီးတဲ့ရဲ့အာရှဆိုင်ရာအကြီးအကဲစစ်ဗိုလ်ချုပ်ကြီး Vincent Brooks ကမနေ့ကအင်္ဂါနေ့တုန်းကပြောခဲ့တဲ့စကားနဲ့အစချီထားတဲ့ David Bramstrom ရဲ့ဆောင်းပါးကိုပြောပြပါမယ်။သူ့လိုပဲအာဆီယံနိုင်ငံတွေရဲ့စစ်တပ်ခေါင်းဆောင်ပိုင်းကလည်းမြန်မာစစ်ဘက်အရာရှိတွေနဲ့အမေရိကန်စစ်ဘက်တို့ရဲ့ဆက်ဆံရေးပိုင်းကိုစိတ်အားထက်ထက်တန်တန်နဲ့စောင့်မျှော်နေကြတယ်လို့ဗိုလ်ချုပ်ကြီး Vincent Brooks ကဝါရှင်တန်မှာပြုလုပ်တဲ့စစ်ဘက်ရေးရာသတင်းတောက်တွေနဲ့ဆွေးနွေးပွဲတစ်ခုမှာထည့်သွင်းပြောကြားသွားခဲ့တာပါ။ဒေတာရင်းစစ်ဘက်အရာရှိတွေဟာအမေရိကန်အနေနဲ့မြန်မာနိုင်ငံဆက်ဆံလာဖို့နဲ့မြန်မာနိုင်ငံအရွေးတစ်ခုဖြစ်လာဖို့သူတို့ကိုကူညီစေချင်ခဲ့တာအမှန်ပါပဲလို့လည်းသူကပြောပါတယ်။ ပြီးခဲ့တဲ့လအတွင်းကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ပါတီမဲပြတ်တက်နဲ့နိုင်ရခဲ့တာဟာကျွန်တော်တို့ကိုမြန်မာနဲ့ရှေ့တိုဆက်ဆံသွားဖို့အတွက်အဆင်သင့်ဖြစ်သွားစေခဲ့ပါတယ်လို့လည်းသူကပြောပါတယ်။သူ့ရဲ့ဗိုလ်ချုပ်တွေကတယောက်ယောက်နဲ့မြန်မာစစ်ဗိုလ်ချုပ်တယောက်ကိုစကားပြောခဲ့တယ်လို့သူကိုယ်တိုင်လည်းပဲဒီထက်ပိုပြီးတော့ဓာတ်ရိုက်ကြကြတွေ့ဆုံစကားပြောလိုတယ်လို့ဗိုလ်ချုပ်ကြီး Bruce ကပြောကြခဲ့တယ်ဆိုတဲ့အကြောင်းကိုတော့အင်္ဂါနေ့ထုတ် Writers Online သတင်းစာမှာကြည့်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းတွေကဒေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်ကိုနားဆင်ခဲ့ရပြီးရနော်အခုဆက်လက်နားဆင်ကြရမယ် American Style Indian သုံးမိနစ်ခင်အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီမြင့်တွင်မြတ်မီ idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်ဆလုံးပေါင်းက THE BUCK The buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး STOPS stops ကရတာ HERE here ကဒီနေရာမှာဆိုတော့ဇကဇုထုံရဲ့လုံကောက်ထေးပေကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘက်ကဒီနေရာမှာဘက်ခေါ် knife ဆိုတဲ့တမင်ကြိုနဲ့လက်ကင်လုတ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါလေ။အဲ့ဒီဓာတ်ကိုရှေ့အမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife တမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါလေ။ဒါကြောင့်မို့ဘက်ခေါ်အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါလေ။idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှာတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့စွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သည်မဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထာကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမရာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ်တာဝန်ဟာသူ့မှာပဲရှိပါလေ။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါ။အခုဆက်ပြီးတော့နားဆင်ကြရမယ့်ဓာတ်ရိုက်လေးလိုင်းပြန်လည်ထုတ်လင်ခန်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကအစီအစဉ်ထုတ်လင်ပေးပါမယ်ရှင
်တော်ရရှိမြတ်မြာရွေးကောက်ပွဲမှာတခဲနဲ့နိုင်ရခဲ့တဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဇက်တိုက်ဆိုသူတို့တွေ့ဆုံဆွေးနွေးနေပါတယ်ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေကရွေးကောက်ပွဲအနိုင်ရခေါင်းဆောင်ထံကိုချေချောမွေ့မွေ့အနာလွဲပြောင်းပေးနိုင်မယ်လမ်းစာတစ်ခုလို့ဆိုနိုင်ပါပြီလားမြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင်းမြတ်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ကောင်းဆောင်တွေနဲ့တင်းမြတ်ဖို့ကဘာကြောင့်အရေးကြီးနေတယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားအမြင်တွေကိုကျွန်တော်တို့အရင်ဆုံးဆွေးနွေးကြည့်ချင်ပါတယ်ဒီမကြသေးရင်ကပဲတက်မလို့ကဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့တယ်တမန်ဦးသိန်းစိန်နဲ့တွေ့တယ်နောက်ဆုံးမှဆိုရင်လည်းထူးထူးခြားခြားအနေနဲ့ကတော့ဗိုလ်ချုပ်မှုကြီးဟောင်းဦးသက်ရွှေနဲ့တွေ့ပါတယ်ဆိုတော့တွေ့ဆုံမှုအသေးစိတ်တွေကိုတော့မထောက်ပြန်ပါဘူးဒါပေမဲ့အနာလွှဲပြောင်းရေးကိစ္စတွေဖြစ်မယ်ဆိုတော့ခံမှန်းလို့ရနိုင်ပါတယ်ဆိုတော့အခုတွဲဆုံမှုတွေကနေချောချောမွေ့မွေ့အနာလွှဲပြောင်းနိုင်ရေးကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်လာနိုင်မယ်လို့ခံမှန်းလို့ရမလဲဒါနဲ့ဆရာဦးစီသူအောင်မြင့်ရဲ့အရင်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ
အဲဒါနဲ့ပတ်သက်လို့က
ဟိုသိချုံမှုဆိုတာကလိုလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ဟိုဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်မှာအခုဆိုရင်150ကျော်ပေါ့နော်150ကျော်ရောက်လျှောက်တိုင်းပြည်ကိုအုပ်ချုပ်ခဲ့တာကစစ်ဘုရုပ်တွေဟုတ်ချေဟုတ်မယ်မဟုတ်ဘူးဆိုရင်ကမ္ဘောဒီးယားကိုကြောထောက်နောက်ခံပြစ်ထားတဲ့စစ်ဘုရုပ်ဟောင်းတွေကပဲအုပ်ချုပ်ခဲ့တာပါအခုလိုမျိုးပြည်သူလူထုကရေကောက်တင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရဒုမုတ်ခေါင်းဆောင်တွေကိုအာဏာပြောင်းနေဆိုတာမရှိခဲ့ပါဘူးမရှိခဲ့တဲ့ခါကျတော့ဒီဟာကြီးကတကယ်လည်းဖြစ်မလားတကယ်လည်းပြောင်းပေးနေဆိုဒီလိုပုံစံပြောင်းပေးမှလည်းဆိုတဲ့ဟာကအားလုံးကလည်းဟိုဥစ္စာပေါ့နော်ဟိုကလည်းစိတ်မချတာတွေပါတယ်ရှိပါတယ်ဆိုတော့ဒီလိုခြေမျိုးမှကျတော့အခုအာဏာပြောင်းမှုကဒီ2010တို့ဟိုအရင်တော့ပစ်ခဲ့တာတွေနဲ့မတူတဲ့ခါကျတော့တစ်ဖက်ဆွဲပြီးမဲ့လူနဲ့အလဲခံမဲ့လူတွေနဲ့တွေ့ဆုံပြီးတော့မှသာချောချောမူမူဖြစ်မယ်ဆိုတဲ့အနေအထားကိုကျွန်တော်တို့တွေ့ရပါတယ်ဒီလိုဒီတွေ့ဆုံမှုကအရေးကြီးတယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကဒေါက်တာနိုင်အောင်လည်းရှင်းနေပါတယ်ဒေါက်တာနိုင်အောင်အမြင်လည်းပြောပါဦးခင်ဗျအခုဒီလိုဟိုတွစ်ဆုံမှုတွေစစ်ကောင်းဆောင်အဟောင်းတွေရောလက်ရှိကောင်းဆောင်တွေရောတွစ်ဆုံနေတဲ့ကိစ္စတွေကမြန်မာနိုင်ငံမှာဒီအခုအာဏာလွှတ်ပြောင်းရေးကိစ္စကိုလူတွေလည်းအာရုံစိုက်နေဆိုဒီကိစ္စတွေမှာဘလောက်တိများတွန်းအားဖြစ်လာနိုင်မယ်လို့ယူဆလဲခင်ဗျအ
ခုပြီးခဲ့တဲ့2005ရွေးကောက်ပွဲကဒီတမန်ဒီဒီမိုကရေစီနိုင်ငံတွေမှာရှိတဲ့ဒီတမန်ရွေးကောက်ပွဲလို့လူဖြစ်စင်နေမဟုတ်ဘူးဗျာဆိုတော့ဒီရင်ဒီဟိုအစင်းစင်တော့ဒီဆလာချင်းအစိုးရပြီးတော့စစ်တပိုင်းအစိုးရအခုရွေးကောက်ဝင်ပြီးတော့မှတခါဟိုဒီမိုကရက်တစ်အစိုးရပေါ့ဆိုတော့အဲ့ဒီအကူပြောင်းအတွက်ကိုဒီအာဏာလွှဲပြောင်းရေးတွေမကဘဲနဲ့ဒီဖြည့်ရှဲမဲ့ပြဿနာတွေအတွက်ကိုကအရင်လူတွေနဲ့လဲဆက်ပါဖို့လိုရဆိုတဲ့အခါကျတော့ဒီအာဏာလွှဲပြောင်းရေးချုံးမှုကိစ္စတက်တက်တည်းမဟုတ်ဘဲနဲ့ဒီရှေ့လျှောက်ဒီအမျိုးသားပြည်နယ်တည်မြဲရေးတွေအတွက်ကိုဥဒိနေနဲ့လမ်းစာမျိုးဖြစ်ဖို့လေစဉ်းစားချက်ရှိကောင်းရှိနိုင်ပါတယ်အဲ့လိုဖြစ်မယ်ဆိုရင်တော့ဘုတော်အားကောင်းမလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအပေါ်အမျိုးသားလွမြောက်ရေးဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းလည်းရှိနေပါတယ်ဥက္ကဋ္ဌခွန်မြင့်ထွန်းရဲ့သဘောထားကိုဆွေးနွေးပြပါအောင်ခင်ဗျ
ကျွန်တော်တို့အမြင်ကတော့ဒီအခုလိုမျိုးဒီတွေးဆမှုတွေကတော့ကျွန်တော်တို့မြန်မာကအမှန်ကောင်းတယ်လို့မြင်ပါတယ်ဒီလိုမျိုးပဲကျွန်တော်တို့1990ပြည့်ရွေးကောက်ပွဲပြီးတဲ့အချိန်မှာဒီလိုမျိုးတွေ့ဆုံမှုတွေဖြစ်ခဲ့မှာဆိုကျွန်တော်တိုင်းပြည်ရဲ့ကံကြမ္မာအလွန်ကောင်းတယ်ဖြစ်ပါတယ်။တိုးတော်လည်းပဲစစ်ပြီးခဲ့တဲ့ပြင်ကန်းစာတွေကြည့်ပြီးတော့မှ2015ရွေးကောက်ပွဲရလတ်ကိုအတိမပြုဖို့တည်းဒါဦးတန်းရွှေပါဝင်ပေါ့လေဗိုလ်ချုပ်ကြီးအောင်ဦးတန်းရွှေပါဝင်တက်မလို့ခေါင်းဆောင်အားလုံးအစိုးရတွေကဒီလိုမျိုးဟိုအကောင့်တွေပေါ်နေတဲ့ဟာကိုတော့ကျွန်တော်တို့မြင်တာကိုအလေးနဲ့ထားပါတယ်။ကျွန်တော်မြင်တဲ့အမြင်ကတော့ဒီအပြောင်းလဲပြည်သူလူထုကလိုချင်တဲ့အပြောင်းလဲဆိုတာကျွန်တော်တို့ဒီအမျိုးသားပြည်နယ်တည်မြဲရေးငင်းငင်းရင်းနဲ့ဒီဖေရောဒီတော်သူဒီဖောက်ကြီးဖြစ်ပါတယ်အဲ့တော့အားလုံးရဲ့အခြေခံတော့အမျိုးသားပြည်နယ်တည်မြဲရေးဖြစ်ပါတယ်ဒီနေ့ပြည်သူဆွေးနွေးမှုတွေအားလုံးကဒါအမျိုးသားပြည်နယ်တည်မြဲရေးပေါ်မှာအခြေခံတာပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်အထူးအပြည့်ဒီပြည်သူမှုကနေပေါ့လေလက်တွေ့ကြကြဖြစ်လာနိုင်တဲ့အချက်တွေကတော့ဒီနိုင်ငံတော်သမရဆိုတာတောင်ဆန်းစုကြည်ကိုတားဆီးရတဲ့59ဆလုံးလို့ဒီပုံမှန်မျိုးကိုလည်းပဲဒီလိုပြည်သူမှုတွေကနေပယ်ဖြတ်နိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်ထားပါတယ်ဒါဘာကြောင့်လဲဆိုတော့တကယ်တော့ဒီ59ဆလုံးလို့ပုံမှန်မျိုးဟာဒါဒီရကြရှိရှိနဲ့လောက်ကလို့လည်းဒီလိုပြောထားနိုင်ပါတယ်။ဒါလည်းဆိုတော့ကျွန်တော်1990ပြည်ရောက်ကွယ်လုံးကဒေါ်ဆန်းစုကြည်ကတော့ဒေါ်တော်ကလည်းလောင်းနေနဲ့တင်ပါတယ်။အဲဒါကိုကျွန်တော်ဒိုင်းနာစလုံးကြီးပါတဲ့ဦးလပံကောင်ကန့်ကွက်တယ်။ကန့်ကွက်တဲ့အတွက်1990ပြည်ရောက်ကွယ်မှာဒေါ်ဆန်းစုကြည်ကဒေါ်တော်ကလည်းရောက်ကွယ်ကိုဝင်ရောက်ရှင်ပြန်ခြင်းမရှိဝင်ရောက်မရှင်ပြန်နိုင်ခဲ့ပါဘူး။အခုဒီ2012ဂျာပြတ်ရောက်ကွယ်နဲ့ဒီ2015ရောက်ကွယ်တွေမှာဒေါ်ဆန်းစုကြည်ကိုကျော်တော်ကိုယ်လည်းနဲ့ဝင်ရောက်ခွင့်ပေးခဲ့တာကဒီသူ့ရဲ့ဥပဒေရဲ့အဓိကဆိုလိုချက်ဖြစ်တဲ့ဒီနိုင်ငံသားအစိုးရရဲ့ကျေးဇူးပစ္စာကိုစောင့်ကြည့်ရသေးပြီဆိုတဲ့အသေးပြန
်
ပြည့်ပြပြီးတာဖြစ်ပါတယ်ကျွန်တော်မြင်ပါဒါကြောင့်မို့လို့ဒီကျွန်တော်ပြောလင်းနေပါလေဒေါက်တာဆုကြည်ကိုတိုင်းသမရရင်းနဲ့ဥဆောင်ပြီးတော့မှလုံနိုင်မဲ့အခွင့်အာဏာကိုလည်းရမယ်လို့ကျွန်တော်မြင်တယ်အဲဒီလိုမြင်တော့ကျွန်တော်လိုလားတဲ့ဒီအပြောင်းလဲလူလူကဟိုအပြိုင်နဲ့တည်းဒီကျွန်တော်မဲပေးလိုက်တဲ့အပြောင်းလဲကိုကျွန်တော်ဖော်ဆောင်တယ်လို့ကျွန်တော်လို့ညွှန်လင်းပါတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာဟိုဆွနေဘွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကူတယောက်လည်းရှိနေပါတယ်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းမှာကိုစလိုင်းပွေကုန်းရဲ့အမြင်ကိုလည်းဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဆွနေနေဆိုရင်တော့အခုဒေါ်အောင်ဆန်းစုကြည်ကတယောက်ပြီးတယောက်သူတို့အာနာရှိခဲ့တဲ့လူတွေနဲ့လက်ရှိအာနာရှိခဲ့သူတွေကိုဖိဆုံနေဆိုတာအင်တာမကောင်းပါတယ်သူရဲ့ပြောပြောနေတဲ့မျိုးသားပြန်လည်ပြင်းပြင်းရေးဆိုတဲ့ဥစ္စာကိုအကောင့်ထေပေါ်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတွေ့ဆုံချင်းအဖြစ်ဒေါ်အောင်ဆန်းစုကြည်နောက်တနည်းနည်းသုံးနှစ်တိုးတွင်းမှာသမရဖြစ်လာနိုင်တယ်လို့ကျွန်တော်အဲ့လိုပြောရင်းဖြစ်တည်ကြီးနေဆိုတော့အာသဘောထားမှတ်ချက်ပေးခြင်းလေ။ဘာကြောင့်လဲဆိုတော့မတူဘူးာဖြစ်နေလို့ဆယ်အရင်တုန်းကသိုးချတဲ့လူတွေဖြစ်နေဆယ်ပြန်လေတိမြင့်ရေးဆိုပြီးတော့မှဒေါ်အောင်ဆန်းစုကြည်ကနေပြီးတော့မှအ
ဖျားတရားကိုစစ်ထားပြီးတော့မှအထင်ကြီးချက်ချက်နဲ့ဒီလူသူကိုစတွေ့ပြတာအင်တာမတော့လာလာလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့တလက်စာရဲ့ဒီတော်တက်ရှင်နေပေးထားတဲ့စာတချို့ကိုလည်းကျွန်တော်တို့ဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီတရက်မြို့ကဦးလာမြင့်ပေးစာပါခင်ဗျာနားလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်တင်းငိမ့်တည်ငြိမ်ပြီးနိုင်ငံကြီးများတွင်အာဏာလွှဲပြောင်းမှုမှာသမင်းစားရေတောက်အစင်နာဖြစ်ပါသည်ထွန်းတစ္ဆာဒီမိုကရေစီနိုင်ငံများတွင်မူတင့်မြတ်ရေမလုံနိုင်မှာကတကားပေါက်ကထွက်ပရင်းပေါက်ကပြောင်းဝင်တတ်ပါသည်ပိုလန်တွင်လက်ချ်ဝါလ်ဆာကဘိုချုပ်ကြီးဂျာရူဇက်စကီကိုနိုင်ငံကိုနှစ်နှစ်ခန့်ဆက်လက်တာဝန်ယူရန်ကမ်းလှမ်းခဲ့မှုပါသည်တစ်နှစ်ခန့်လုပ်ပြီးလုံလောက်ပြီးဟုကြေညာအာဏာစွန့်သွားခဲ့ပါသည်ငြိမ်းချမ်းစွာအသွင်ကူးပြောင်းရေးနမူနာတစ်ခုဖြစ်ပါသည်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်စာတစ်စာကတော့ကျွန်တော်မြန်မာပြည်ရဲ့တော်တော်ရှင်တူဆိုပြီးတော့ပြဖို့ထားတဲ့စာနားလောက်မှာဖတ်ပြပါဦး။
ဟုတ်ကဲ့။အနိုင်ရပါတီဟာစစ်တပ်ကဗိုလ်ချုပ်မှုကြီးငြိမ်းရောလက်ရှိရောအပြင်တခြားအရေးပါတဲ့ဗိုလ်ချုပ်ကြီးတွေကိုအာဏာအေးချမ်းစွာလွှဲပြောင်းရေးအတွက်တွေ့ကိုတွေ့ရပါမယ်။တွေ့ရဟာလဲမှန်ကန်တဲ့လို့ရပါအပြည့်အဝထောက်ခံပါတယ်။စစ်တပ်ကဗိုလ်ချုပ်ကြီးတွေမဆိုထားနဲ့ရက်ွက်ထဲကဆဲအိမ်မှုယာအိမ်မှုတောင်အာဏာကိုလက်လွတ်ချင်ကြတာမဟုတ်ဘူး။စစ်တပ်ကတနတ်ရှိတော့အာဏာရှိတယ်အာဏာရှိတော့လှုပ်ချင်တိုင်းလှုပ်လို့ရတဲ့အပြင်25ရာခိုင်နှုန်းကလည်းယူထားတော့ပွဲပြီးမိသေးပေါ့ဒါကြောင့်သူတို့ရဲ့တနတ်တွေအာဏာတွေနဲ့မတရားယူထားတဲ့စီးစိမ်ဥစ္စာတွေအသက်အိုးအိမ်တွေကိုအကာအကွယ်ပေးဖို့တွေးဆောင်ဆွေးနွေးမှုတွေလုပ်တာဟာတိုင်းပြည်အနာဂတ်ကိုကောင်းမွန်တဲ့ရလတ်ပါဒီလိုမလုပ်ရင်ဆဲအိမ်မှုယာအိမ်မှုတောင်မထင်ရင်မထင်သလိုလုပ်နေကြတာကလည်းပြည်သူတွေကသိပါတယ်တနတ်ရှိတဲ့သူတွေဆိုပြည်သူစစ်တောင်လှုပ်ချင်တိုင်းလှုပ်နေလို့ကြောက်နေရတာဖြစ်ပါကြောင်းဆွေးနွေးအပ်ပါတယ်တဲ့ရှင်
ဟုတ်ကဲ့ကျေးဇူးပါအခုတော်တော်ရှင်နေပေးစာတွေမှာဆော့ဆော့ဆွေးနွေးသွားကြတဲ့ပုံစံတွေမှာဒီတွဲဆုံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့မျှော်လင့်ချက်တွေထားကြတဲ့သဘောထားတွေတွေ့ရပါတယ်ဒါပေမဲ့ဒီလိုတွဲဆုံဆွေးနွေးမှုတွေမှာဒီမိုကရေစီအင်အားစုတွေဘက်မှာရောလူရင်းသားတွေရနိုင်လောက်အာမခံချက်တွေဘလောက်များများရှိမယ်လို့ယူဆရလဲဆရာဦးစီသူအောင်မြင့်အရင်ဆွေးနွေးပါဦးခင်ဗျာ
ပထမဦးဆုံးကတော့ဟိုကျွန်တော်တို့ကတစ်ခါပြောစကားတွေပေါ့နော်လက်ရှိသမရနဲ့တက်မလို့ကာကိုယူဒီဂျိုရဲ့ပြောစကားတွေကိုကျွန်တော်တို့ကြည့်ပါတယ်ဒီလိုမျိုးကိုကြည့်တဲ့အချိန်မှာသမရဦးသိန်းစင်ကလည်းဒါအစိုးရတာဝန်ကိုပြောပြောင်းပေးမယ်ဆိုတာသူကကဘာကိုလည်းပြောတယ်၊အဲဒီလိုကိုလည်းပြောတာပေါ့နော်။ဆိုတော့ဒါကြီးကတော့ဟိုရမှာပါ။ဒီကမှသမရကကွေးကြီးတို့ကလည်းသူကပြောပါတယ်။ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းကိုသူအနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့ဖြစ်တာကခုနကကကျွန်တော်တို့ကိုကွန်မစ်တော်ဆွေးနွေးသွားတယ်လို့ပါပဲ။ပုံမှန်ပါစေဒီစလုံးကြီးကရှိတဲ့အခါကျတော့တိုင်းပြည်မှာဒီလူတို့ကဒါမဲတွေအများကြီးပြီးပြီးတော့ရွေးကောက်လိုက်ပြီလေ။တော်ဆိုင်သူကြီးကဒီသမရမဖြစ်နိုင်သေးပါဘူး။အဲဒါမဖြစ်နိုင်သေးတော့ဒီကိစ္စတခုတော့ရှိနေပါသေးတယ်။အဲဒါအဲ့ဒီကိစ္စဖြစ်ပေါ်ဖို့အတွက်ကိုပဲတော်ဆိုင်သူကြီးကဒီကာလမှာကြိုးစားနေတာတွေလည်းကျွန်တော်တွေ့ဟိုကျွန်တော်တို့တွေ့ရပါတယ်။အဲဒါဘုရင်မကြီးတိုင်းဘုရင်မကြီးတိုင်းရှင်နဲ့တွေ့ဆုံတာတွေလည်းဒီကိစ္စတွေပါကောင်းပါမယ်လို့ကျွန်တော်တို့ယူဆရပါတယ်။ဒါပေမဲ့ဒီအနေနဲ့ပတ်သက်လို့ပြကြတဲ့အဖြေကတော့ဒီလိုချေချေမတွေ့သေးပါဘူး။ခုနကမျိုးကိုပြန်ပြီးတော့ဟိုကျွန်တော်ဖြေရမယ်ဆိုရင်တော့ဒီမိုကရေစီအားသူတွေဘက်ကလိုအပ်တယ်ဆိုတဲ့ဟာကအဲ့မှာချက်ကတော့ဒေါ်ဆိုင်စုကြည်သမရဖြစ်ယူဓာတ်ကြီးကာကွယ်ထားတဲ့ဒါ59စာလုံးကိုပယ်ဖြတ်ပေးနိုင်ရတဲ့ချက်ရှိတယ်။နောက်တစ်ခုကတော့တကယ့်ဒီမိုကရေစီနိုင်ငံကြီးဖြစ်လာဖို့အတွက်ဆိုရင်ဟိုတပ်မတော်ကိုပြောပရှင်နဲ့တပ်မတော်ဖြစ်အောင်လုပ်ဖို့အတွက်ဖွဲ့စည်းပုံပြင်ဖို့ဆိုတဲ့ကိစ္စတွေရရှိပါတယ်။အဲ့ဒါတွေကတော့လက်တော်တော့မရနိုင်သေးပါဘူး။နောက်ကနေ့အစိုးရသက်တမ်းမှာနောက်ကနေ့သက်တော်သက်တမ်းမှာတော့ဟိုရနိုင်နေမယ်လို့တော့မြင်နေရပါတယ်
။ဟုတ်ကဲ့ဒေါက်တာနေအောင်အမြင်ရောခင်ဗျာ
ကျွန်တော်အမြင်ကတော့အခုဒီအာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်ပြီးပြောရတယ်ဆိုလို့ရှိရင်တော့ Okay ဒါတို့ပြီးပြီးရောအင်ဆိုပြီးတော့ဒီလိုမျိုးလုတ်သွားခဲ့လို့ဒီမကားပဲနဲ့ကျွန်တော်တို့အခုကြည့်ရမှာကပါဆိုတိုင်းပြည်ရဲ့ပြည်ပေါင်းစုံချုပ်တဲ့နေရချိုးရင်းခဲ့တဲ့နိုင်ငံကြီးဖြစ်နေတယ်အဲ့ဒီနိုင်ငံကြီးကိုကျွန်တော်တို့ကလူသက်ပြန်နေတဲ့အနေနဲ့တွားဖို့လိုတယ်တွားဖို့လိုတယ်ဆိုတာကဘာလဲဆိုတော့အခုရှိနေတဲ့စစ်တပ်ဆိုတဲ့ institution မပါပဲနဲ့ကျွန်တော်တွားလို့မရဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဒီတရားမျှတမှုကိမဲ့နေတဲ့ဒုဖွဲ့စီကလည်းတရားမျှတမှုဒီပြည်စုံလာတဲ့ဒုဖွဲ့စီကိုကြောင်းမယ်ဆိုလို့ရှိရင်ကျွန်တော်အတိတ်ကပြဿနာတွေကိုကျွန်တော်ကရှာဖွေဖော်ထုတ်ဖို့လိုတယ်တင်ငန်းလာယူဖို့လိုတယ်နောက်ဒီဖြည့်ရှင်းအမှန်ကန်ဆုံးဖြည့်ရှင်းတဲ့နည်းလမ်းတွေလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့ဒီစစ်တပ်ဆိုတဲ့ institution မပါလို့မရဘူးအဲ့တော့အဲ့လိုပါနိုင်မှုအတွက်ကိုဒီရှိခဲ့တဲ့ကာလတွေမှာတောင်းရှိတဲ့ခေါင်းဆောင်တွေလည်းအခုဆက်တောင်းယူနေကောင်းဆောင်တွေကြားမှာဒီတွေ့ဆုံဆွေးနွေးဆွေးနွေးခြင်းအပြင်ဒီအမျိုးသားပြည်နယ်ပြည်ညရေးစီရဲ့အခြေခံစစ်တပ်ပေါ်တော့အမျိုးသားပြည်နယ်ပြည်ညရေးစီရဲ့အခြေခံစစ်တပ်ကတွေ့ဆုံဆွေးနွေးဖြေရှာနိုင်ရမယ်တရားမျှတယူညီပေးရမယ်နောက်ပြီးတော့မှအရင်းမြစ်ပြဿနာတွေကိုကျွန်တော်ပြည်နယ်ဖော်ထုတ်နိုင်ရမယ်တင်ကမ်းစာယူနိုင်ရမယ်အမှန်တရားနည်းလမ်းကိုရှာရမယ်ဆိုတော့အဲ့လိုလုပ်တဲ့နေရာမှာ state institution ဆိုတာမပါလို့မရဘူးအဲ့လိုပါနိုင်တဲ့တွန်းအားဖြစ်မှုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့အမျိုးသားပြည်နယ်ပြည် စစ်မြေကြီးပုတ်ဖြစ်မယ်အဲ့တော့ငါတို့ခန့်ကန်တာပြီးမင်းတို့ကမျိုးဆက်လုပ်ကြတော့ဆိုတဲ့ဥစ္စာမျိုးဆိုလို့ရှိရင်တော့တကယ်တမ်းလက်တွေ့မှာစိန်ခုံးမှုကြီးတွေကပို့ပြီးရှိတာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုဥက္ကဋ္ဌမြင့်ထွန်းကိုလည်းမေးချင်ပါတယ်ကျွန်တော်ဒီဒီမိုကရေစီအခုဒီလိုတွဲဆုံဆွေးနွေးညှိနှိုင်းမှုတွေရနေပြီးတော့ဒီမိုကရေစီအားစုတွေဘက်မှာဟိုဥက္ကဋ္ဌမြင့်ထွန်းလို့ဆိုတိုင်းရင်းသားအရေးလှုပ်ရှားနေတဲ့လူတွေဆိုတိုင်းရင်းသားအရေးတွေမှာရောဟိုဘလောက်ထိပေါ်လဲအာမခံချက်တွေပေါ်လာနိုင်မယ်လို့ယူဆလဲ
ကျွန်တော်တို့ကဒီတိုင်းရင်းသားအရေးတွေမှာဘလောက်ထိချိရောက်မှုရှိလာမလဲဆိုတဲ့ပုံမှာတော့ကျွန်တော်တို့ပြောဖို့ကတော့နည်းနည်းစောပါတယ်ဘာလို့လဲဆိုရင်ကျွန်တော်တို့ဆွေးနွေးချက်တွေကဘယ်မှာဆွေးနွေးပြီးတော့ဘယ်လိုရလဒ်တယ်ဆိုတာမသိတဲ့ခါကျတော့ကျွန်တော်တို့ကအပြောဖို့နည်းနည်းစောပါတယ်သို့တော့ကျွန်တော်တို့ကဒီအကောင့်မြင်တဲ့အနေနဲ့ပြောရရင်တော့ဒေါက်ဆန်စစ်ကြီးနဲ့ NLD ကတောင်းဆိုခဲ့တဲ့တိကျဆွေးနွေးဖြစ်ရှင်းဆိုတာ29မိနစ်ကြာပြီးတဲ့အခါမှာဒီနေ့လိုအခါမျိုးမှာတော့ဒါ literary ကြကြဖြစ်လာပြီလို့ကျွန်တော်အဲ့လိုမြင်ပါတယ်မြန်မာပြည်မှာအဖွဲ့ချုပ်ရဲ့ဒီနေ့ထောင်ရွက်မှုနဲ့ဒီနေ့စစ်ကောင်းဆောင်ရဲ့ထောင်ရွက်မှုတွေကအဲ့ဒီပေါ်ဒီမှာအခြေခံပြီးတော့မှဒါလွတ်သွားနိုင်မိမယ်လို့ကျွန်တော်မြင်တယ်အဲ့ဒါကတော့ကျွန်တော်အဓိကအချက်ဖြစ်ပါတယ်နောက်တစ်ခုကတော့ဗာလဲချင်းကျွန်တော်တိုင်းပြည်ရဲ့ပြဿနာကဘသူကဘသူကိုဗာနဲ့ဘလို့အာမခံချက်ပေးမလဲဆိုတာဒါကျွန်တော်တမိုင်းရဲ့တစ်ချက်လုံးမိကုန်ဖြစ်ပါတယ်အဲ့ဒီနေ့ချိန်ခါမှာတော့ဒီပြည်သူစေမင်းမှုတွေကနေပြီးတော့မှအပြန်လာအဖြစ်အာမခံချက်တွေကိုပေးနိုင်လို့မယ်လို့ကျွန်တော်ပြောလဲနေအဲ့ဒီအပြန်လာအမခံမှုအေးနိုင်မှုတွေကနေပြီးတော့မှကျွန်တော်တိုင်းပြည်ရဲ့အပြောင်းလဲဆောင်ရွက်မှုကအရှိန်အဟုန်တွေကိုအဲ့ဒီကနေပြီးတော့ကျွန်တော်ရရှိနိုင်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆက်ဆိုတာတစ်ခုရှိတယ်ဒေါက်တာနန်အောင်လည်းပြောသွားပါတယ်ကျွန်တော်ဒီ state institution ဖြစ်တဲ့စစ်တပ်တို့ဘာလို့ဆိုရဲ့အခန်းကဏ္ဍအရေးကြီးရဲ့နောက်တစ်ခုကလည်းမြန်မာနိုင်ငံကြီးမှာဆိုပို့ပြီးတော့ကျွန်တော်တို့ကပြောရရှိတာစစ်တပ်ကတော်တော်ကြာကြာမြတ်ခန်းကဏ္ဍမှာနေရာယူထားတယ်လွတ်တော်ထဲမှာတော့25ရာခိုင်နှုန်းယူထားတယ်ဆိုတော့အခုနောက်ပိုင်းဒီ NLD အစိုးရတက်လာတဲ့အချိန်မှာရောစစ်တပ်ကအခန်းကဏ္ဍစစ်တပ်ကတော့လေဟိုသူတို့စစ်တပ်တိုင်းဖြစ်အောင်သူတို့ဟိုကျင်းဟိုလောက်ပါမယ်ဘယ်ဆိုရတဲ့နားထောင်ပါမယ်လို့တော့ပြောတော့ပြောနေတယ်ဒါပေမဲ့အခုလက်ရှိဒီအခုလက်ရှိဦးသိန်းစိန်ဦးဆောင်နဲ့အစိုးရလက်ထက်မှာတော့မှာပဲဟိုနေဆက်တီတိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာမျိုးကိစ္စမျိုးတွေဒီလိုမျိုးပေါ့လေ NLD အစိုးရလက်ထက်မှာရောကံရတော်ရခက်တဲ့အခြေအနေမျိုးတွေရောဟိုဆက်ဖြစ်မလာအောင်ဘယ်လောက်ထိဟိုစစ်ဆင်ညှိနှိုင်းနိုင်မယ်အလားအလာမျိုးတွေမြင်မိလဲဆရာဦးစီသူအောင်မြင်
အခုပေါ်လာတဲ့အစိုးရကဒီလူတို့ကရေတောက်ကြောင်လိုက်လို့ဆက်လာမဲ့အစိုးရတော့ဟုတ်တယ်။ဒါပေမဲ့အဲ့ဒီအစိုးရအဖွဲ့ပုံကရံကဟိုဘာခေါ်မလဲဆိုတော့ကမ္ဘာတော်နဲ့ကျွန်တော်တို့လည်းဒီလူတို့ရေတောက်လိုက်တဲ့ခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေပူးပြဲပြီးတော့မှတိုင်းပြည်ကိုအုပ်ချုပ်တယ်ဆိုတဲ့ပုံကရံနဲ့ဖြစ်နေလိမ့်ဦးမယ်။အဲ့ဒါကနေရာတိုင်းမှာတွေ့ရနိုင်တယ်။အစိုးရအဖွဲ့မှာဆိုရင်လည်းအဓိကကျတဲ့ဒီလေးရေးတို့၊ကာကွယ်ရေးတို့၊နေဆက်ရေးတို့မှာဒါကမ္ဘာတော်ကခန့်တဲ့ဒါဝင်ကြီးတွေကကြိုက်တွေ့မယ်ဒါအရေးကြီးတဲ့ဌာနတွေဖြစ်ပါတယ်ဒီမှာစွတ်တော်တွေထဲမှာဆိုရင်လည်း25ရက်ကနေတက်မတော်သားတွေရှိနေမယ်ဆိုတော့စွတ်တော်ထဲမှာလည်းဗာဒီပြေဒီလိုရေကောက်လိုက်တာနဲ့တက်မတော်သားတွေရှိနေလိမ့်မယ်အဲပြီးတော့မှနောက်တကယ်အရေးကြီးတဲ့အန်ဂျီရဲ့အရေးအရာမှာတကယ်ထိတ်တန့်ကြတဲ့သာကွေနဲ့လုံလုံကောင်းစီမှာဆိုရင်လည်းတက်မတော်သားကိုဦးပြီးချုပ်နဲ့ဒီကဆက်လက်တဲ့သူ9ယောက်ပေါင်း6ယောက်ရဲ့တစ်ဖက်ကဒီလူတို့ကရေကောက်ချင်ကြောက်လိုက်လို့ဆက်လာတဲ့လူတွေက9ယောက်ရဲ့ရှိနေလိမ့်မယ်အဲ့ဒါဆိုတဲ့အခါကျတော့အခုလာမဲ့ပုံစံကကျမတို့လည်းခုနကတော့ဒီလူကြီးရေးကောက်လိုက်တဲ့ဒါပြည်ကလေးတွေနဲ့ပူးပြဲပြီးအုပ်ချုပ်တယ်ဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ကဒါအပြန်အလှန်ကြီးလိုက်ပြီးတော့အုပ်ချုပ်သွားမယ်ပုံစံမျိုးလို့ကျွန်တော်ထင်ပါတယ်။ဒီလိုလိုပြည်နယ်ဆိုရင်တိုင်းပြည်အုပ်ချုပ်ရေးကကောင်းလိမ့်မယ်။တိုင်းပြည်ပြည်နယ်အခြေချကြီးကကောင်းလိမ့်မယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ရတာမှာအခြေအနေကောင်းကြီးရလိမ့်မယ်။ဒါပေမဲ့ဒီလိုလိုအချိန်မပြည့်ဘူးဆိုရင်တော့ကျွန်တော်တို့ကပြောသလိုပါပဲ။အတက်ကျွေးပြီးပြန်ဖြစ်တာဒီမပြည့်မလဲဖြစ်တာဒီအုပ်ချုပ်ရေးမှာလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုပါလဲနားလည်မှုကြီးလွဲတာဒီဒါဒီလည်းအကုန်လုံးဖြစ်လာနိုင်ကြရှိပါသေးတယ်။အဲ့တော့ဒါတစ်ဖက်နဲ့တစ်ဖက်ဘလောက်ပြီးတော့ဆောင်ရွက်နိုင်ရှိမလဲဆိုတဲ့အပေါ်မှာမူတည်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့ဒေသဆရာဆရာဦးစီတော်အောင်ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကဒေါက်တာနိုင်အောင်နဲ့အီးမေးလ်ပေးပို့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ပြောလို့ရပါတယ
်။ကိုအောင်လွင်စီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီဘက်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့အင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နိုဝင်ဘာလလယ်ကလူပေါင်း130ကျော်သေဆုံးစေခဲ့တဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးဆုံးချိန်မှာလုံခြုံရေးနဲ့ဂရုဏာစိတ်တို့ကြားမှာဟန်ချက်ညီညီထိန်းနိုင်မှုဟာပိုပြီးရေးကြည့်လာပါတယ်။အမေရိကန်ဆိုရဥရောပနဲ့ယူရေးရှားရေးရာဌာနရဲ့လက်ထောက်နိုင်ငံကြားရေးဝန်ကြီးဗစ်တိုးရီးယားနူလန်ကမျိုးဆက်တိုင်းမျိုးဆက်တိုင်းမှာကျွန်တော်တို့ရဲ့လူသားမျိုးနွယ်တွေဟာကြောက်ရွံ့မှုတွေအကြမ်းဖက်မှုတွေနဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ကိုဖျက်ဆီးပစ်လိုက်တာကနေတဆင့်သူတို့စိတ်ဆန္ဒအတိုင်းဖြစ်စေဖို့ကြိုးစားတဲ့လူတွေရဲ့စံသက်ခြင်းကိုခံရပါတယ်။ဒီလိုလူတွေဟာ ပွင့်လင်းတည်ခံခွင့်လွှတ်မှုရှိပြီးဒီမိုကရေစီနီးကြတဲ့လူ့အဖွဲ့အစည်းတွေမှာအောင်မြင်မှုရအောင်မလုပ်နိုင်လို့အကြမ်းဖက်မှုနဲ့တုံ့ပြန်မှုကြိုးစားကြတာပါလို့ပြောကြခဲ့ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုးရီးယားနူလန်ကပဲရစ်မြို့တိုက်ခိုက်မှုပြီးပြီးချင်းကျင်းပခဲ့တဲ့ဘာလင်လုံခြုံရေးညီလာခံမှာကျမတို့အနေနဲ့သတိရှိကြဖို့လိုတာမှန်ပါတယ်။ဒါပေမဲ့ကျမတို့အနေနဲ့ပွင့်လင်းပြီးတိုက်ခတ်မှုရှိတဲ့လူ့အဖွဲ့အစည်းတွင်းမှာငြိမ်းချမ်းစွာလုံခြုံစွာနဲ့လွတ်လပ်စွာအတူတကွနေထိုင်ခွင့်ရှိကြဖို့ဆိုတဲ့ကျမတို့ရဲ့ဘုံတံမိုးထားမှုတွေကိုလည်းဆက်ထိန်းထားဖို့လိုပါတယ်။ကျမတို့အနေနဲ့ကျမတို့ပိုင်ဆိုင်တဲ့နေရာတွေမှာကောဖိနှိပ်မှုနဲ့အကြမ်းဖက်မှုရဲ့တားကောင်ဖြစ်ရသူတွေသူတို့ရဲ့ဂုံတိတ်ခါနဲ့ဒီမိုကရေစီနီးကြစွာနေထိုင်ခွင့်ကိုကာကွယ်ဖို့အကူအညီတောင်းခံနေတဲ့နေရာတိုင်းမှာပါဒီမူဝါဒသဘောထားတွေကိုမြင့်တင်ပေးဖို့လိုပါတယ်လို့လည်းပြောဆိုခဲ့ပါတယ်။21ရာစုကဘာကြီးထဲမှာကျမတို့အနေနဲ့ကိုပိုင်တီးသန့်ခံတက်တခုတိဆောက်လိုက်ရုံနဲ့ကမောက်ကမဖြစ်နေတဲ့အခြေအနေတွေကနေကိုယ့်ကိုကာကွယ်မရနိုင်ပါဘူး။ဒီလိုနီးလန့်နဲ့အလုံးမဖြစ်ပါဘူး။အခုမြင်ကြရတဲ့အတိုင်း IS အစွန်းရောက်အဖွဲ့ရဲ့ရန်စက်စံကြုံမှုတွေစီးရီးယားမှာကြုံနေရတဲ့ဒုက္ခတွေဟာအနည်းနဲ့အမြန်ဆိုသလိုပဲကျမတို့နိုင်ငံကြီးရဲ့လက်မှတ်တွေပေါ်မှာပေါ်ထွက်လာနိုင်ပါတယ်။ဒါကြောင့်ကျမတို့တစ်ခုတုံ့ပြန်ရပါမယ်။ကျမတို့အတူတကွတုံ့ပြန်မှာဖြစ်ပါတယ်လို့သူမကပြောခဲ့ပါတယ်။ကျမတို့ရဲ့လုံခြုံရေးလွတ်လပ်မှုနဲ့ဒီမိုကရေစီစံနှုန်းတွေကိုကာကွယ်ဖို့စူးစီးညီညွတ်သွားကြဖို့လိုပြီးဆိုတာကိုပဲရစ်မှာဖြစ်သွားတဲ့အကြမ်းဖက်မှုကပြသလိုက်တာဖြစ်ပါတယ်လို့သူမကပြောပါတယ်
။ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုကျင်းပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြာခင်မှာကျမတို့ VOE American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေအစုံသတ်တော်မှာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့41တို့ကနေပြီးတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့မြမရေးတုံသက်ချက်မြမမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနှာစင်ကြရဖို့ရှိကြောင်းကြိုတင်အသိပေးအပ်ပါတယ်ရှင်။ဒီကနေ့မနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာ Republican Party ဘက်ကသမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေသူ Donald Trump ကအမေရိကန်နိုင်ငံတဲကိုမွတ်စလင်တွေလာရောက်ခွင့်လုံးဝပိတ်ပင်သင့်တယ်လို့ပြောကြားခဲ့တဲ့အပေါ်ကမ္ဘာတဝန်ဝေဖန်မှုတွေခံနေရပါတယ်။သူပြောတဲ့အတိုင်းသာဒီလက်တွေ့အကောင့်ထဲပေါ်မယ်ဆိုရင်ဒါဟာအမေရိကန်ဖွဲ့စည်းပုံကိုချိုးဖောက်ရာရောက်နေတဲ့အတွက်အမေရိကန်သမ္မတဖြစ်ခွင့်မရှိဘူးလို့အင်ဗျူတော်ပြောခွင့်ရသူကပြောခဲ့ပါတယ်။ပက်တဂွန်စစ်ဌာနချုပ်ကလည်းအဲ့ဒီလိုမျိုးပြောဆိုမှုကအမေရိကန်အမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ပြောကြားခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့ပြောကြားမှုတွေဟာအမေရိကန်ကိုကိုစားမပြုဘူးဆိုတာသိတယ်လို့ကမ္ဘာတဝမွတ်စလင်တွေကပြောနေပေမဲ့တချို့ကတော့စိုးရိမ်နေကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအီရန်နိုင်ငံကချိုးဖောက်ပြီးတော့ပြီးခဲ့တဲ့လတုန်းကပယ်ထိန်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကမှတ်မမှန်သုံးသပ်နေပါတယ်။ဒီသတင်းတွေအပေါ်အမေရိကန်ကအလေးထားသုံးသပ်နေပြီးတော့မှန်ခဲ့မယ်ဆိုရင်တော့သင့်တော်တဲ့အရေးယူမှုတွေလှုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဆမန်သာပါဝါကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီပထမဆုံးအစုရှယ်ယာဈေးကွက်ရန်ကုန် Stock Exchange ကိုဒီကနေ့ဗုဒ္ဓဟူးနေ့ရန်ကုန်မြို့မှာဖွင့်လှစ်မှာဖြစ်ပါတယ်။ရန်ကုန် Stock Exchange ကိုမြန်မာစီးပွားရေးဘဏ် Japan Exchange Group နဲ့ Japan တက်သည့်ပညာရှင်များအဖွဲ့ဖြစ်တဲ့ Daiwa သုတေသနအဖွဲ့တို့ပူးတွဲတည်ထောင်တာဖြစ်ပါတယ်။အစုရှယ်ယာဈေးကွက်စဖွင့်တဲ့နေ့ကျရင်ရှယ်ယာထုတ်ရောင်းခွင့်ရမယ့်ကုမ္ပဏီတွေစည်းရင်းကိုကြီးညာမှာဖြစ်တယ်လို့ဘဏ္ဍာရေးဒုဝန်ကြီးလည်းဖြစ်မြန်မာငွေချေးသက်သေကံလက်မှတ်လုပ်ငန်းကြီးကြပ်ရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာမောင်မောင်သိန်းကပြောကြားထားပါတယ်။အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ရှိနေသေးတယ်လို့မြန်မာနိုင်ငံရဲ့ဗန်ဒါရေးစနစ်မှာအားနည်းချက်တွေရှိနေသေးပေမဲ့အစုရှယ်ယာဈေးကွက်ကနေရလာနိုင်တဲ့အကျိုးအမြတ်တွေအလားအလာတွေအများကြီးရှိတယ်လို့ရန်ကုန် Stocks Exchange ကိုအားပေးသူတွေကပြောနေပါတယ်ရှင်။
ဒီကနေ့နဲ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Edison ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.